အနန္တဘာဆိုတာနဲ့ယုံနဲ့နှစ်ပါးဆိုတာအတူတူပါပဲ။ယုံတရားဆိုတာကပုံစံအမျိုးမျိုးပြောင်းလဲပြီးဖြစ်တယ်လို့သိတာဖြစ်သွားတဲ့ယုတ်ပန္တိအစဉ်နဲ့နောက်ထပ်ဆက်နေပြီးဖြစ်ပေါ်နေတဲ့ယုတ်ပန္တိအစဉ်တို့ရှင်းနေမှသူညီဖို့မရှိဘဲမတူချမ်းသာပွဲပြားစွာဖြစ်တဲ့သဘောဝဖြစ်လို့ဒီလိုကမျိုးလို့ခေါ်တယ်။ဘာကြောင့်ဒီလိုမတူပွင့်ရမှုဒီဖြစ်ပေါ်နေရတဲ့လို့ပြီးတော့ဒီသင်္ခါရပိရုပ္ပတိအုံနိနာပိရုပ္ပတိဒီသာယပိရုပ္ပတိဒီပါဒာယပိရုပ္ပတိစသည်ဖြင့်အများဆုံးပြောတာဘုလို့တဲ့ကြောင့်လည်းရုပ္ပတတိအခြင်းအမျိုးမျိုးကြောင့်လည်းဖြစ်နိုင်တယ်အဲဒါကြောင့်လည်းရုပ္ပတတိအခြင်းအမျိုးမျိုးကြောင့်လည်းဖြစ်နိုင်တယ်သာလမုန်တိမှုကြောင့်လည်းရုပ်တန်တိအစဉ်လေးအမျိုးမျိုးကြောင့်လည်းဖြစ်နိုင်တယ်။မုန်တိမှုကြောင့်လည်းရုပ်တန်တိအစဉ်လေးအမျိုးမျိုးကြောင့်လည်းဖြစ်နိုင်တယ်။မွေရင်ကရင်လည်းရုပ်တန်တိအစဉ်လေးအမျိုးမျိုးကြောင့်လည်းဖြစ်နိုင်တယ်။ရှင်ကရင်လည်းမွေရုပ်တန်တိအစဉ်လေးအမျိုးမျိုးကြောင့်လည်းဖြစ်နိုင်တယ်။အကြောင်းများခြင်းကပြောင်းလဲလာတဲ့အခါအကျိုးဖြစ်တဲ့ရုပ်ဒီလည်းကျင့်ပုံအချင်းရာချင်းမတူပဲတန်တတိအစဉ်အဆက်ပြောင်းလဲပြီးနေတဲ့အရင်ကပြောင်းလဲမှုတွေကမျိုးလောကမှာတိတ်ထင်ရှားတဲ့အတွက်အခြေတော်ကြီးအဖြစ်ယူရတဲ့ကိုဖောက်ပြန်တဲ့သဘာဝတည်းဒီလိုခေါ်တယ်ဖောက်ပြန်တဲ့သဘာဝရှိတဲ့တရားကိုပါဠိလိုရူပလို့ဒီလိုခေါ်တယ်ရူပဆိုတဲ့စကားလုံးကိုပဲဒီသင်္ကေတရှိအောင်ရှိခြင်းသော်ဘုရားကြီးများကရုပ်ဆိုပြီးတော့ဒီလိုပါတာပြန်လိုက်ပြီးတော့ဒီရုပ်တုံကြီးဒီမှာကလတ်ခေါ်တဲ့အမှုန်လေးတွေအနေနဲ့ဖြစ်ပါတယ်ဒီရုပ်ကလတ်ဒီယုံလောကမှာအသေးဆုံးအဖွဲ့အစည်းတစ်ခုရဲ့အမည်ဖြစ်ပါတယ်ဒီရုပ်ကလတ်ကလေးတွေကိုဓာတ်ခွဲကြည့်လိုက်ရင်ကလတ်တစ်ခုတစ်ခုမှာပထမယာဘောဒီသောပါရောအစဉ်အနအရသာဩဇာဆိုတဲ့ပြည့်သဘောတရားလေးတွေရှိခုလောက်ရှိတတ်ပါလေ။ယံကတိရပါခရင်သဘောတရားကိုခုလောက်အတိရှိတတ်လေ။ယံသာဘဝယုတ်တို့သို့မဟုတ်ခရိယယုတ်တို့သို့မဟုတ်အကြည့်တဲ့တခုခုပါခဲ့မယ်ဆိုရင်လည်းဆယ်ခုလောက်အတိရှိပါလေ။အဲဒီယုတ်သဘောတရားလေးတွေကကလတ်ခေါ်တဲ့ဥစုအလိုက်ဖြစ်တော့ဒီကလတ်ဒီနေ့သိမ့်ပံပညာမှာပြောနေတဲ့အတွန်လို့ခေါ်ဆိုအပ်တဲ့အနုညုံတဲ့အစာကောင်းများစွာ၄ကောင်းပြီးမယ်လို့ယူဆရတယ်။ဒီကလတ်အမုံလေးတွေကိုပွင့်ပြန်စိတ်ဆံပြီးဤကပထဝီဤကအာဘောဤကဒေဇောဤကဝါယောဤကအစဉ်အနတ်အယတာဩဇာစသည်ဖြင့်ဒီလိုပွင့်ပြန်စိတ်ဆံခြင်းနိုင်ပါမှယူပြန်ကိုစသည်သို့သောဒီလိုယူပြန်ခြင်းကိုသိရှိတဲ့အတွက်ကလူရင်းမူတဲ့လုံငန်းကိစ္စတခုတော့မဟုတ်ဘူး။ဘာကြောင့်လဲလို့မေးတော့ဒီကလတ်အပေါင်းလေးတွေကပေါ်မိတဲ့ဆက်ချင်းရောက်ပြသွားတယ်။ပေါ်မိခြင်းဖြင့်ရောက်ပြောက်ပြသွားတဲ့အချိန်ခါမှာပေါ်လာပြီးတော့မပြောက်ခင်တော့ကြာမြင့်စွာပြည်တတ်မှာတယ်လို့ဒီလိုမေးရင်တော့ဘုရားအမိဓမ္မာမှာလူတို့ရဲ့တဏ္ဍကိုသိကြခဏ18ချက်အသက်ရှိတယ်ဆိုပြီးတော့ဒီလိုပြောပြချင်တယ်။နန္ဒရတို့ရဲ့တဏ္ဍကမျက်စိတမိမြတ်ကြပြည့်သစ္စကလို့ခေါ်ဆိုအပ်တဲ့အချိန်ကာကာလကိုအချိန်ဘုံကလေးတစ်သိန်းတော့ပုံခဲ့ရင်တပုံတော့တဏ္ဍရှိ။အဲဒါတော့ဇူတော်မဲ့တဏ္ဍရှိနေတဲ့နန္ဒရတို့သိကြခဏ18ချက်လောက်ပဲရုပ်ရည်ထင်ကတဏ္ဍရှိတယ်လို့ဒီလိုသတ်မှတ်ချတယ်။ဒီသမန်ပြေရရုပ်ရည်တို့ရဲ့တဏ္ဍကိုအကြမ်းကအဖြစ်တွက်ခြင်းပြီးပြောမယ်ဆိုရင်ဒီတည်းကိုသက်ကုန်နဲ့စားခဲ့တော့ဂရေ900ဆင်းလောက်အဖြစ်ဆက်လာတယ်။ ယုတ်တို့ရဲ့တတန်းယုတ်လတခုအတုမတင်ရှိနေတဲ့ယုတ်ရတို့ရဲ့တတန်းဒီအစက်ကခေါ်တဲ့အချိန်ကာကလကိုဂရင်းကားတော်ကျော်လောက်ပုံရင်တဘုံခန့်တော့တတန်းရှိမယ်လို့ဒီလိုခံမှန်းကြည့်ရတယ်။ဒီလောက်တော့လင်းလင်းလင်းလင်းဖြစ်ပြနေတဲ့သဘောဝတွေကိုမြင်နိုင်ပါမလားလို့ဒီလိုတော့မေးစရာရှိတယ်နော်ဒီလိုတရားကြီးတွေဒီမှာကြီးတွေကိုဘုန်းကြီးတော်လည်းနည်းနည်းတော့ရင်းနေခြင်းပါလေ။ဆရာအဘောထက်ယုံကြည်မှုရှိသလားမသိဘူးလား။သမာဓိဘိက္ခုဝေဘဝိထသမာဓိတော်ဘိက္ခုဘိက္ခုယထာဘုဒ္ဓံသာနာတိ။ဘိက္ခုဝေစိတ္တယံတို့သမာဓိသမာဓိကိုဘဝိထပေါ်များရသောကုန်တော်။သမာဓိတော်သမာဓိရှိတဲ့ပုဂ္ဂိုလ်သည်ယထာဘုဒ္ဓံမဟုတ်မပြဟောကိန်းမှန်စွာပဇာနာတိကောကောပြပြတိစိန္ဒယတို့သမာဓိကိုသိအောင်ကြသမာဓိရှိနေတဲ့ယဟန်တော်သည်မဟုတ်မပြဟောကိန်းမှန်စွာကောကောပြပြတိလေလို့ဒီလိုပြောတာအာမဂံရဲ့အမိအဝနဲ့ဟောထားပါဘာရင်းကိုနဲ့မှန်စွာတိမလဲဆိုတာညကလည်းသင်ထားတယ်ယုတ်တရားဒီမဟုတ်တဲ့မှန်စွာတိမယ်ဝိညာဉ်ဉာဏ်ဒီနာရဝိညာဉ်ခေါ်တဲ့ဉာဏ်တရားတွေဆိုလဲဟုတ်တယ်မှန်သွားပြီမယ်ဒီလိုနဲ့တည်းအကြောင်းတရားတွေအကြောင်းတရားတွေထင်ရှားသိလို့အကျိုးလို့ဝိညာဉ်ဉာဏ်ဒီနာရဝိညာဉ်တွေထင်ရှားဖြစ်နေတာကိုလည်းဟုတ်တယ်မှန်သွားပြီအကြောင်းတရားတွေတုံ့ပြန်သွားတော့အကျိုးလို့ဝိညာဉ်ဉာဏ်ဒီနာရဝိညာဉ်တွေတုံ့ပြန်သွားတာလည်းဟုတ်တယ်မှန်သွားပြီမယ်အကြောင်းတရားတွေလုံးလုံးနဲ့ဖြစ်မှုပြမှုသဘောတွေကိုလည်းဟုတ်တယ်မှန်သွားပြီလေအဲ့ဒီလိုဟုတ်တယ်မှန်သွားပြီရအတွက်ဉာဏ်ရှင်သားတို့တစ်ဖြည်းတစ်ချက်တမီးတို့တစ်ဖြည်းဒီသမာဓိကိုထောင်ကြပါဒီလိုမြတ်စွာဘုရားကတိုက်တွန်းထားဘုရားရှင်အပေါ်နဲ့ယုံကြည်ကြမယ်ဆိုရင်ဘုရားရှင်ရဲ့ဟောကြားတော်မူတဲ့တရားတော်အပေါ်၌လည်းယုံကြည်ကြမယ်ဆိုရင်ဒီယုံကြည်ခြင်းတွေကိုမြင်မှမြင်မှမနာလို့တန်လျာရှိနေဖို့လိုပြီးကြလားမလိုတော့ဘူးယုံကြည်မှုတိတ်လို့အပ်တယ်မယုံကြည်ဘူးဆိုလို့ချင်းဒီပုဂ္ဂိုလ်ကျိုးစားပါမလားကျိုးစားတော့ယုံကြည်တဲ့အကြည့်အဝါနဲ့ကျိုးစားခြင်းနဲ့ဆိုရင်တော့ဘုရားရှင်ကလည်းပြည့်နေပါတယ်လို့ဒီလိုဝန်ခံပြီးတော့တရားတော်ဟောနေပါတယ်ဘုန်းကြီးအပေါ်မှာမယုံကြည်ခြင်းတွေပါဘာမှမဖြစ်ဘူးဘုရားအပေါ်မှာယုံကြည်ဖို့တော့မလိုဘူးလားမလိုဘူးဘုရားရှင်ဟောကြားတော်မူတဲ့တရားတော်အပေါ်ဆက်ယုံကြည်ဖို့တော့မလိုဘူးလားမလိုအပ်နေတယ်ဒါကြောင့်ဒီယုံတရားကြီးကိုဟောတိုင်းမှန်စွာသိအပ်ကြတာသမာဓိတစ်ခုကိုလိုတယ်။ဉာဏ်တရားကြီးကိုဟောတိုင်းမှန်စွာသိရအတွက်လည်းသမာဓိတစ်ခုကိုထူအောင်ဖို့လိုအပ်ပါတယ်။ဒါရင်းလားဆိုတော့မကသိဘူး။ဘောသစ္စာတန်ရုပ်သမာဓိသုတ်တံမှန်လည်းတဲခြင်းကပုံစံတူပဲဟောကြားထားတော်မူတယ်။ဘယ်လိုဟောတယ်လဲ။သမာဓိဘိက္ခုဘာဝိထသမာဓိတောဘိက္ခုဘိက္ခုယထာဘုဒ္ဓံပသနာတိဘိက္ခုစိတ္တယံတောသမာဓိသမာဓိကိုဘာဝိထပေါ်များကြကုန်သောသမာဓိတောသမာဓိရှိတဲ့ပုဂ္ဂိုလ်ဤသမာဓိတောဘိက္ခုသမာဓိရှိတဲ့ယဟန်တော်ဤယထာဘုဒ္ဓံမကောမပြဟောတိုင်းမှန်စွာပသနာတိဘောဂပြပြတိဤစေတဉ္ဇတို့သမာဓိကိုထောင်ကြပါပေါ်များကြပါသမာဓိရှိနေတဲ့ယဟန်တော်ဒီမဖောက်မပြဟုတ်တိုင်းမှန်စွာသောကပြပြသိပါရဲ့အရင်ကဟုတ်တိုင်းမှန်စွာသိမလဲဤနဲ့ဒုက္ခံဒီယထာဘုဒ္ဓံပသနာတိအယံဒုက္ခသမုဒိယောဒီယထာဘုဒ္ဓံပသနာတိအယံဒုက္ခနိရောဓောဒီယထာဘုဒ္ဓံပသနာတိအယံဒုက္ခနိရောဓသမေနိပฏิပဒါဒီယထာဘုဒ္ဓံပသနာတိဣဒံဒုက္ခံတိဣဒံဒုက္ခအရိယသစ္စာတရားတိဟု၍ယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှသဗ္ဗသနာတိဘောဂပြပြတိဣအယံဒုက္ခသမုဒယောတိဣဒံဒုက္ခဖြင့်ကြောင့်သမုဒယအရိယသစ္စာတရားတိဟု၍ယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှသဗ္ဗသနာတိဘောဂပြပြတိဣအယံဒုက္ခနိရောဓတိဣဒံဒုက္ခဖြင့်ယာနိရောဓအရိယသစ္စာတရားတိဟု၍ယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှသဗ္ဗသနာတိကောကောပြပြတိအယံဒုက္ခနိရောဓသမိနိပရိပဒတိဤကံဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းဖြင့်မဂ္ဂအရိယသစ္စာတရားတိဟု၍ ယတဘုဒ္ဓမကောမပြန်ဟုတ်တိုင်းမှန်စွာပဒနာတိဘုရားပြောပြသည်ဤကဒုက္ခသစ္စာလို့ဟုတ်တိုင်းမှန်စွာဘုရားပြောပြသည်လေဤကဒုမူဒုက္ခသစ္စာဒုမူတရားအရိယသစ္စာတရားလို့ဟုတ်တိုင်းမှန်စွာဘုရားပြောပြသည်လေဤကဒုက္ခဆုံးဉာဏ်និရောဓနိဗ္ဗာန်အရိယသစ္စာတရားនិရောဓအရိယသစ္စာတရားလို့မကောမပြောဟုတ်တိုင်းမှန်စွာဘုရားပြောပြသည်လေဤကဒုက္ခဒုညာနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်ခေါ်တဲ့မဂ္ဂအရိယသစ္စာတရားလို့မပေါ့မပြဟုတ်တိုင်းမှန်စွာကိုယ်ပညာဖြင့်အဲဒီလိုဟုတ်တိုင်းမှန်စွာကိုယ်ပညာဖြင့်သိရင်အတွက်ဒိဋ္ဌိသားတို့တစ်ထည်ဒိဋ္ဌိသမီးတို့တစ်ထည်ဓမ္မတိကိုသိအောင်ကြပါလို့ဒီလိုတိုက်တွန်းတာဒီကဒီသစ္စာလေးပါးကိုဟုတ်တိုင်းမှန်စွာသိရင်အတွက်ဘာလို့ရမလဲဓမ္မတိကိုသိအောင်ရမယ်ဒီကဒီသစ္စာလေးပါးထဲမှာနံပါတ်၄သစ္စာကဒုက္ခသစ္စာဘာရင်မဒုက္ခသစ္စာခေါ်တယ်ဒီဃာကြီးတွေဒီဃာကြီးတွေနဲ့အနိစ္စဆုံးဖြစ်တဲ့ဓမ္မစက်ကြံဒေသနာတော်ကိုပဲကြံကြည့်ပါဓမ္မစက်ကြံဒေသနာတော်မှာဘုရားရှင်ကဘယ်လိုဟောထားသလဲတန်ခိတ်ဒီနပင်စုပါဒာနဲ့ခန္ဓာဒုက္ခအခြင်းကြောင့်အားဖြင့်လူရင်းသူချင်းကိုပြောမယ်ဆိုရင်ဥပါဒာနဲ့ခန္ဓာ၅ပါးဒီဒုက္ခသစ္စာဖြစ်တယ်လို့ဒီလိုဘုရားကဟောထားတယ်ဥပါဒာနဲ့ခန္ဓာငါးပါးဆိုတာကပါရီတယ်ရူပပါဒာနဲ့ခန္ဓာဝေရဏုပါဒာနဲ့ခန္ဓာဝိညုပါဒာနဲ့ခန္ဓာသင်္ခါရုပါဒာနဲ့ခန္ဓာဝိညာဏုပါဒာနဲ့ခန္ဓာပေါင်းလိုက်တော့ဘယ်နှခုလဲမဟုတ်ဘူးတခါတည်းရခတ်တူလို့ပေါ့ရူပခန္ဓာဝေရဏခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုပြီးဒီလိုလဲသုံးပါပြီးတော့ဘာဂောရူပပါဒနဲ့ခန္ဓာခေါ်တယ်။ဘာဂောဝိရဏုပါဒနဲ့ခန္ဓာခေါ်တယ်။ဒီလိုမေးဖို့တော့မလိုဘူးလား။လိုအပ်လားလဲ။ဒီမေးဖို့ကမြတ်ရှင်ကိုယ်တော်တိုင်ကခန္ဓာဝေကနာယောပါဠိတော်ခန္ဓာတုတ်တံမှအတိအကျအဖြေပေးထားပါရဲ့။ဘယ်လိုမြတ်ရှင်ကရှင်းလင်းထားတယ်။ဒီယံရှင်ရှင်ရူပအတိဌာနာကတ္တပိစ္ဆောကနာဣဇ္ဇတံဝဘိဒံဝဩဒာရိသံဝတကုမံဝါဒီနဝပရိဒဝယံဒုရေတံတိတိေဝသာတောဥပါဒာနိယအယံဥစ္စေတိရူပပါဒာနေခန္တောအတိစိသောယုတ်တရားပိစ္ဆုကံယုတ်တရားအနာဂယုတ်တရားဒီဣဇ္ဇဒတံတမတိရှိနေတဲ့ယုတ်တရားပရိဒတံတမတိရှိတဲ့ယုတ်တရားဟောလာရိကခေါ်တဲ့ယုံကြည်ခြင်းနဲ့နေတဲ့ယုတ်တရားသူကမှခေါ်တဲ့ဒိဝိနိညာနဲ့ယုတ်တရားသီလခေါ်တဲ့ယုံညာနဲ့ယောတိယပရိဒခေါ်တဲ့မုံညာတဲ့ယောတိယဒူရခေါ်တဲ့အရှိရတဲ့ယောကဝဇ္ဇရပုဂ္ဂိုလ်ရဲ့အတိညာနဲ့ဝိပွားနေတဲ့အရှိရဖြစ်တဲ့ယောတိယဗန္ဓိကခေါ်တဲ့အရှိရတဲ့ယောကဝဇ္ဇရပုဂ္ဂိုလ်ရဲ့အတိညာနဲ့နိဂတ်တဲ့အရှိမရွယ်ကူတဲ့ယောတိယပေါင်းလိုက်တော့တစ္ဆက်ပြန်မျိုးဒီတစ္ဆက်တစ်မျိုးသောအကျင့်အဖြစ်ဒီတဲ့ယောတိယဒီဘာတော်အာတော်တရားတို့ရဲ့အာယုံယူရာ30ခုငြိမ်တဲ့ဖန်တည်ရှိခြင်းနဲ့ဆိုရင်ဥပါဒာနိယတဏှာတိပိတော့ဖြင့်ငါငါဟာလို့စွန့်လန်းပေါ်ရာဖြစ်ပေမဲ့ဆင်းရဲနဲ့နော်ဒီလက်ဆက်တဲ့မျိုးသောအကျင့်အဖြစ်ဒီနေတဲ့ယုတ်တရားအစုအပုံကိုရုပ်ဥပါဒနဲ့ခန္ဓာခေါ်တယ်လို့ဒီလိုဖျက်ဆင်းတာအရှင်းထားတယ်အလားတူပဲဒီလက်ဆက်တဲ့မျိုးသောအကျင့်အဖြစ်ဒီနေတဲ့ဝေဒနာတရားအစုဘုံဘုံဝေဒနာဘာနဲ့ခန္ဓာဒီလက်ဆက်တဲ့မျိုးသောအကျင့်အဖြစ်ဒီနေတဲ့ပညာတရားအစုဘုံဘုံဒီမျိုးဘာနဲ့ခန္ဓာဒေဇတမျိုးသောအကျင့်အဖြစ်ဒီနေ့တဲ့စေတသိက်သင်္ခါရတရားအစုအကုန်လေးကိုသင်္ခါရုပါရနဲ့ခန္ဓာဒေဇတမျိုးသောအကျင့်အဖြစ်ဒီနေ့တဲ့အတိစေဝိညာဉ်တရားအစုအပေါင်းကိုဝိညာဉ်လို့ပါရနဲ့ခန္ဓာဆိုပြီးအတိအကျခေါ်ဆောင်ကြောင်းနဲ့ဆက်လက်ပြီးရှင်းလင်းထားပါအဲဒီဒေဇတမျိုးသောအကျင့်အဖြစ်ဒီနေ့တဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးဒီသစ္စာဒေသနာတော်ဤပြပါသစ္စာနဲ့ဒုက္ခသစ္စာဘာကိုမှတ်တာလူစဉ်ရင်ဒီဒုက္ခသစ္စာရှင်းနေမှာအတိခန္ဓာ၅ပါးလည်းမပါဘူးလားပါနေတယ်ဝိသုဘခန္ဓာ၅ပါးလည်းမပါဘူးလားပါနေတယ်အနာဂခန္ဓာ၅ပါးလည်းမပါဘူးလားပါနေတယ်မိမိအိသဒတန်တမတိရှိတဲ့ခန္ဓာ၅ပါးလည်းမပါဘူးလားပါတယ်ဝိဒမြန်သူတို့တဝရုံးရဲ့တန်တမတိရှိနေတဲ့သမေလောကနဲ့တကွာမိဒခန္ဓာ၅ပါးတွေလည်းမပါဘူးလားပါနေတယ်။ဩဒာရိတခန္ဓာ၅ပါးသုခမခန္ဓာ၅ပါးဟိနခန္ဓာ၅ပါးပဏိတခန္ဓာ၅ပါး ဒုရခန္ဓာ၅ပါးတဏှိကခန္ဓာ၅ပါးဆိုပြီးခန္ဓာ၅ပါးတစ်ဆက်တစ်မျိုးသောအခြေအနေနေတဲ့ခန္ဓာ၅ပါးအစုပုံကိုပါဝင်နေတယ်ဒီတော့ဒီဒုက္ခနိစ္စဒီဝိပါဒဉာဏ်ရဲ့အစုကအာယုံဖြစ်ပါတယ်နောက်တစ်ခုသမုဒယနိစ္စဆိုတာကဘာဆိုသမုဒယနိစ္စခေါ်လဲလို့မေးတော့ဒုက္ခသမုဒယဒုက္ခနိစ္စရဲ့အကြောင်းရင်းတရားတွေကိုသမုဒယနိစ္စလို့ခေါ်တယ်ဒီဒုက္ခသစ္စာရဲ့အကြောင်းရင်းတရားတွေကိုလည်းအကြောင်းရင်းဖြစ်တဲ့ဒီသမုဒယသစ္စာကိုလည်းသစ္စာဝင်ပြီးပါဠိတော်မှာဗျာရှင်ကိုတော်တိုင်ကနမတ္တိတဏှာကိုလည်းသမုဒယသစ္စာလို့ဟောထားတယ်။ဒါကလည်းဗရဏနည်းပဲ။ဘာဖြစ်လို့ဒီဗရဏနည်းအဖြစ်တဏှာကိုသမုဒယသစ္စာလို့ဟောရတယ်လို့နည်းကုသဇာအမှုတော်ကံတွေကတဏှာအစိုးရအစိမ့်တရှိတဲ့တော်ရဲ့တန်တန်မှားတယ်လို့အကျိုးပေးတယ်တဏှာဇုနဲ့အစိမ့်တဲ့ခန်းချောက်သွားတဲ့ယန္နာရှင်မြတ်လူရဲ့တန်တန်နဲ့ဒီကုသိုလ်ကံအကုသိုလ်ကံတွေဒီအကျိုးပေးနိုင်တဲ့ဆွာအာမရှိတော့ဘူး။ဒါကြောင့်ဒီတဏှာဇုနဲ့အစိမ့်တာကဒုက္ခနိစ္စခေါ်တဲ့ဘဝတစ်ခုကိုခန္ဓာငါးပါးကိုဖြစ်စေတဲ့နေရာမှာအဓိကအထက်ခြားပြနေတဲ့အကြောင်းရင်းတရားတစ်ခုဖြစ်လို့ဒီတဏှာဇုနဲ့သမှုရသစ္စာဆိုပြီးတော့မြတ်စွာဘုရားကဗဒနာနည်းအဖြစ်ဟောထားပါတယ်ဒီစီလေးတခုဆိုကြပါစို့ညီမဲကြီးရဲ့သိစိတ်တခုကအထက်မှာအစိုးတအစိတ်တအစိတ်တွေဆန်းချောက်ပြီးမတော်တည်လို့ဆိုရင်ညီမဲဦးသူနင်းညွတ်နေတဲ့နေရာမှာရစ်ကျက်နေတဲ့ညီမဲကြီးတခုကိုကြက်ကြက်ဆက်ရုပ်ခဲ့တော့အကြောင်းညီမဲပါကအပင်ဆိုတဲ့သဘောတရားတခုဖြစ်ပေါ်မလာနိုင်ဘူးလားလာနိုင်တယ်အကြောင်းရဲ့ဒီညီမဲကြီးလေးကိုမီးချို့လိုက်အဲဒီမှာကြည့်အစိုးတအစိတ်တည်းအလုံးခန်းချောက်သွားပြီခန်းချောက်သွားတဲ့ဒီမြေလေးကြီးကိုရင်းရင်းဥစုအစကြီးတဲ့အကြောင်းကြီးရတဲ့တဏှာမှာကျင်းချန်ဆက်ပြုတ်လိုက်တော့လည်းအပင်ပါအောင်မလားမပေါ့တော့အဲဒီပုံစံအတိုင်းနဲ့တဏှာအစိုးတအစိတ်တဆိုတာကဘဝတစ်ခုကိုတွင်တန်တတ်မဲ့နေတဲ့တဏှာအစိုးတအစိတ်တဆိုတာအတွက်ဖြစ်ရင်းရောက်သွားတယ်ဘဝတစ်ခုပေါ်မှာတွင်တန်တတ်မဲ့မှုဒီချမ်းရှိနေအောင်မယ်ဆိုရင်ဒီအစွန်းတန်ကလေးရှိနေတဲ့ပုဂ္ဂိုလ်ရဲ့တန်တန်၌ဒီပုဂ္ဂိုလ်ကြီးကထူထောင်ခြားနေတဲ့ကုသိုလ်ကအကုသိုလ်ကံလေးဒီအကျိုးပေးဖို့ရအခါခွင့်သင့်လို့ရင့်ကျက်လာပြီဆိုရင်နောက်ကတော့ပြိတ္တန်ဒီအစရှိတဲ့အကျိုးဒုက္ခသစ္စာတရားတွေကိုသိသိနိုင်တဲ့သံအားတွေဖြစ်ပေါ်လာတယ်ဒီကုသိုလ်ကအကုသိုလ်ကံတွေကဒုက္ခသစ္စာခေါ်တဲ့အကျိုးခန္ဓာငါးပါးကိုဖြစ်စေနိုင်တယ်။ဒါပေမဲ့တဏှာအစိုးရအစိတ်ဆိုင်ချောက်သွားပြီဆိုရင်အကျိုးကိုဖြစ်စေနိုင်တဲ့အစအင်းတွေလုံးဝအကုန်ဆုံးသွား။ဒါကြောင့်ဒီတဏှာသမုဒယသစ္စာတဏှာကိုလည်းသမုဒယသစ္စာလို့မြတ်စွာဘုရားကနံပါတ်1အနေအဖြင့်ခေါ်တယ်။နံပါတ်1အနေအဖြင့်ဒီနေသာ7ပါးကိုလည်းသမုဒယသစ္စာလို့ခေါ်တယ်။ဒါလည်းပုံစံတူပဲ။ဗရဏာနည်းအဖြင့်ဟောကြားတော်မူခြင်းဖြစ်တယ်။နမတောအကုသိုလ်ကံမှန်မြကိုလည်းသမုဒယသစ္စာလို့ခေါ်တယ်။တဏှာသောပိဋိဒါဆဘာသောအဝင်အပါဖြစ်တဲ့အကုသိုလ်တရားအလုံးတွေအကုန်လုံးကိုလည်းသမုဒယသစ္စာလို့ခေါ်တယ်။နောက်နံပါတ်၄အနည်းအချင်းအကုသိုလ်တရားအလုံးနဲ့သံဃာဝတ်ကိုလည်းပတ်စေတတ်တဲ့အလောကအတ္တအမောဟဟိသုံးပါးကိုလည်းသမုဒယသစ္စာလို့ခေါ်တယ်။နမင်္ဂအနေကြတော့မြတ်စွာဘုရားကသံဃာ့ဘုကိုလည်းပတ်စီတတ်တဲ့ကုသိုလ်ကံအကုသိုလ်ကံမှန်တယ်မြတ်တို့ဓမ္မရသစ္စာဆိုပြီးဒီလိုဟောဆောင်ပါအဲဒီနံပါတ်5ဟောကြားချက်ကတော့ဓမ္မရသစ္စာကိုအကျဉ်းအကြံမရှိကိုသိအောင်ဟောကြားတော်မူတဲ့ဤတည်းလို့ဒီလိုအနေကရာကြီးများကအရှင်းထားတယ်ဒါကြောင့်ကုသိုလ်ကံအကုသိုလ်ကံမှန်တယ်မြတ်ပြီဗာသစ္စာနဲ့ဓမ္မရသစ္စာဒီကုသိုလ်ကံအကုသိုလ်ကံနဲ့မှာမြေပုံညာအဖြစ်အဝိဇ္ဇာတဏှာဥပါဒံတို့ဆံယံပြီးထားပါလေ။ဥပါဒိရဲ့အနေအဖြင့်တကယ်ဒီချက်ဖြစ်ပေါ်ပြီးဆံယံတာလည်းရှိတယ်။အမျိုးတရားကအနေအဖြင့်ပြီးဝပြီးတော့ဆံယံနေတာဒီလည်းရှိပါလေ။ဒီတော့ဒီကုသိုလ်ကံအကုသိုလ်ကံမှန်တယ်မြတ်ဒီသစ္စာဒေနာရဏိယသမုဒယသစ္စာဖြစ်တော့ဒုက္ခသစ္စာကအကျိုးတရားသမုဒယသစ္စာကအကြောင်းတရားအကြောင်းတရားသင်္ချမ်းဖြစ်ခြင်းကြောင့်အကျိုးဒုက္ခသစ္စာတရားအကြောင်းသမုဒယသစ္စာတရားသင်္ချမ်းဖြစ်ခြင်းကြောင့်အကျိုးဒုက္ခသစ္စာတရားသင်္ချမ်းဖြစ်ပါရင်ဆိုရင် အကြောင်းတစ်ခုရသစ္စာကပဲအရင်ဖြစ်မလားအကျွန်းဒုက္ခသစ္စာကပဲအရင်ဖြစ်မလားအကြောင်းတစ်ခုရသစ္စာကအရင်ဖြစ်ရမယ်နော်ဒီကောင်းမှုဒီလိုဆိုရင်ဒီလိုဒီဘဝကိုဆက်စိတ်ပြီးသားဘုန်းကြီးတို့ဒီဘဝမှာလူသားရဲ့လို့လမ်းဖြစ်နေဆိုရင်ဒီပြင်ဝန်ထဲမှာကောင်းဆုံးစပ်ပြီးတော့ပြိတ္တန်ဒီနေရပြီပရိသတ်တွေဒီနေ့ကောင်းဆုံးအချိန်ခါကာလလေးကိုဘုန်းကြီးကပရမတ္ထသစ္စာတွေဘက်ကလမ်းပြချခွင့်ပြနေတော့ယုတ်ရဘက်မှာကာယတဏ္ဍကလဘောမတဏ္ဍကလဟရိယတဏ္ဍကလဆိုပြီးတော့ယုတ်ကလအမျိုးသားက3မျိုးယုတ်အမျိုးသားက30နာမကိုကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဘောမနတ္တဝေဒနာနဲ့ရှင်တွဲပြီးတော့ဉာဏ်နဲ့သံမြင့်ရှိနေပြိမာတိပြင်နေတဲ့ဤလူသားတစ်ခုဖြစ်ဖြစ်မယ်ဆိုရင်စိတ်ဆက်နေတဲ့ဉာဏ်ရလေးတွေ34လုံးလောက်အတိရှိပါတယ်။အဲဒီ34လုံးထဲမှာဝေဒနာကဝေဒနာခန္ဓာ၊ပညာကပညာခန္ဓာ၊ဉာဏ်နဲ့သတိ37လုံးကသင်္ခါရခန္ဓာ၊အတိစိတ်ဝိညာဉ်ကဝိညာဉ်နဲ့ခန္ဓာပေါင်းလိုက်တော့နာမ်ခန္ဓာက4ပါး၊ရုပ်ခန္ဓာက2ပါးပေါင်းလိုက်တော့ခန္ဓာ5ပါးနဲ့ခန္ဓာ5ပါးအရိကဏ္ဍ၅ပါးဒီလူစားဒေသနာတော်နိယဗာတိစာလေးလို့မေးတော့ဒုက္ခဒိသဒါဖြင့်ဒီဘဝမှာအမိဝန်နဲ့ပြိတ္တလေးစပြီးပြည်ပြီဆိုရင်ဘဝတစ်ခုစတဲ့အချိန်ခါမှာဒုက္ခဒိသကအရင်ဖြစ်သလားဒုက္ခဒိသကအရင်ဖြစ်သလားဒုက္ခဒိသကသုံးဆုံးစဖြစ်ပြီးဒီဒုက္ခဒိသဒီဘလို့ကြောင့်ဖြစ်တယ်လို့မေးရင်ဘယ်လိုဖြစ်လဲဒုက္ခဒိသကြောင့်ဖြစ်တယ်ဒီလိုဆိုရင်ဒီသမုဒိယသစ္စာဒီဒီဘက်ဘဝမှာရှိမလားဟိုဘက်ဘဝမှာရှိမလားဟိုဘက်ဘဝမှာရှိတော့မယ်အတိတ်ကထူထောင်ခဲ့တဲ့သမုဒိယသစ္စာကြောင့်ငါနေဒီဘဝမှာဒုက္ခသစ္စာဖြစ်တယ်အကယ်၍ငါအတိတ်ကိုလည်းမရှိရဘူးဆိုရင်အတိတ်ကဖြစ်ပေါ်ခဲ့တဲ့သမုဒိယသစ္စာကြောင့်ဒီဘဝဒုက္ခသစ္စာဖြစ်တာသိနိုင်ပါမလားမသိနိုင်ဘူးမသိဘူးဆိုလို့ရှိရင်သောပုဂ္ဂိုလ်ဒီမညာပုံညာနိဗ္ဗာန်ရပါမလားဒီလိုတော့မေးစရာရှိနော်ဒီချက်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားသုတ္တန်တရောခံများများမှာဟောကြားထားပါတယ်ယောဤကောတိပင်ကိုဝေအေဝံတိယအဒုက္ခအရိယသစ္စာယထာဘုဒ္ဓနာပိသမိစ္ဆာဒုက္ခတမုတ္တအရိယသစ္စာယထာဘုဒ္ဓနာပိသမိစ္ဆာဒုက္ခနိရောဓအရိယသစ္စာယထာဘုဒ္ဓနာပိသမိစ္ဆာဒုက္ခនិရောဓဂามိလေပရိပတ္တအရိယသစ္စာယထာဘုဒ္ဓနာပိသမိစ္ဆာမမဒုက္ခတန်တံဂရိတာမိတိနိတံဌာနဝိသတိသိခွေစိတ္တယံတို့ယောဟိကောစိအကျဉ်အမမထာတကောင်ပြောသောပုဂ္ဂိုလ်တတ္တဝါသည်ဣဟံဤသို့ဝိသေယပြောဆိုလာညာစိတ္တယံတို့ပုဂ္ဂိုလ်တယောက်ကဒီလိုပြောလာမယ်ဘယ်လိုပြောမလဲမင်္ဂလာဒီဒုက္ခအရိယသစ္စာဒုက္ခအရိယသစ္စာတရားကိုယထာဘုဒ္ဓံမကောင်းမပြန်ဟုတ်တိုင်းမှန်စွာအနဗိသမိသသမ္မာဒိဋ္ဌိညာပညာဖြင့်ကိုယ်တိုင်ဉာဏ်ပေါ်သိဖို့မသိမြင်ပါပဲခေဒုက္ခသမုဒ္ဒိယအရိယသစ္စာဒုက္ခဖြစ်ကြောင်းသမုဒ္ဒိယအရိယသစ္စာတရားကိုလည်းပဲယထာဘုဒ္ဓံမကောင်းမပြန်ဟုတ်တိုင်းမှန်စွာအနဗိသမိသသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်ရောက်ပါသိဖို့မသိမမြင်ပါပဲလျက်ဒုက္ခនិရောဓအရိယသစ္စာဒုက္ခချုပ်ရာនិရောဓအရိယသစ္စာတရားကိုလည်းပဲယထာဘုဒ္ဓံမကောင်းမပြန်ဟုတ်တိုင်းမှန်စွာအနဗိသမိသသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်ရောက်သိဖို့မသိမမြင်ပါပဲလျက်ဒုက္ခនិရောဓဂามိနိပရိပတံဒုက္ခသောယနိဗ္ဗာန်တို့ရောက်ကြောင်းကျင့်သိဖို့ခေါ်သောအတ္တမတ္တအရိယသစ္စာတရားကိုလည်းပဲယထာဘုဒ္ဓံဘောမပြဟုတ်တိုင်းမှန်စွာအနဗိသမိသသမ္မာဒိဋ္ဌိနပညာဖြင့်ကိုယ်တိုင်ရောက်သိဖို့မသိမမြင်ပါပဲလျက်ဒုက္ခတန်တံသံဃာဝုစီရဲ့ဒုက္ခရဲ့အဆုံးပိုင်းချက်ကိုဟံသာဒီကိစ္စဖြင့်ပြုလုပ်ရပြပင်အဤသည့်ဤသို့လျှင်ဝတ္တဉ္ဇောသောလာညာအေတံဌာနဤပြောဆိုသည့်အတန့်ဖြစ်နိုင်သောဒီအကြောင်းညာမျိုးဒီနဝိသတိမရှိသည်သာလင်သည်ပုဂ္ဂိုလ်တယောက်ကစိတ္တတို့လက်ပြောမယ်ငါဒီဒုက္ခအရိယသစ္စာတရားကိုမကောင်းမပြားဟုတ်နိုင်မှန်သောသမ္မာဓိဋ္ဌိနပညာဖြင့်ကိုယ်တိုင်ရောက်ဖို့ဖြစ်ဖို့မတည်ပဲဒုက္ခဖြစ်သောသမုဒ္ဒိယအရိယသစ္စာတရားကိုလည်းပဲသမ္မာဓိဋ္ဌိနပညာဖြင့် မဟုတ်မပြဘုရင်မှန်သာတမတုရှင်ညာပညာဖြင့်ကိုယ်တိုင်ရမထွန်းဖို့မလိုပဲဒုက္ခဆုံးညာဖြစ်တဲ့ဒုက္ခနိရောဓအရိယသစ္စာတရားကိုလည်းပဲမဟုတ်မပြဘုရင်မှန်သာတမတုရှင်ညာပညာဖြင့်ကိုယ်တိုင်ရမထွန်းဖို့မလိုပဲဒုက္ခဆုံးညာနိဗ္ဗာန်တို့ရောက်ကြောင်းသိခြင်းဖြစ်သည့်မေတ္တာအရိယသစ္စာတရားကိုလည်းပဲမဖောက်မပြဖုန်တိုင်းမှန်စွာတမ္မာတိတိဉာဏ်ပညာဖြင့်ကိုယ်တိုင်ညှော့သွင်းဖောက်မသိမမြင်ပဲမန္တဝစီဒုက္ခကိုငါကုံဆုံးအောင်ပြုလို့ပြမယ်လို့ပုဂ္ဂိုလ်ပြောတာလည်းပြောခဲ့တယ်ဆိုရင်ဒီပုဂ္ဂိုလ်ရဲ့ရသုချက်ကြီးရသုပြီးအတန်ဖြစ်နေရသောအကြောင်းမရှိပါဘူးလို့ဒီလိုမြတ်စွာဘုရားကဟောထားတယ်။ရောင်းဉာဏ်လန်ပြီးတော့လည်းမြတ်စွာဘုရားကဟောပြန်တယ်။ဥပမာလေးတစ်ခုနဲ့လည်းဟောပြန်တယ်အင်းဒီဆောက်လို့ဆိုကြတော့နော်အင်းဒီတော့ကတဲ့အခါမှာအောက်ပိုင်းအဆောင်ဦးကိုခေါ်ဆိုအပ်တဲ့တိုင်းကြီးလည်းမပါဘူးထုတ်ဒီရောက်ဒီလည်းမပါဘူးဒီလိုအောက်ပိုင်းအဆောင်ဦးဖြစ်တဲ့ထုတ်ဒီရောက်ဒီတိုင်းကြီးမပါဘဲနဲ့အပေါ်ပိုင်းအဆောင်ဦးကိုခေါ်ဆိုအပ်တဲ့တိုင်းကြီးများတွေကိုတင်ပြီးအင်းဒီကိုငါဆောက်လို့ပြမယ်လို့ပြောရင်ခုံပုဂ္ဂိုလ်ရဲ့ပြောဆိုချက်ဒီပြောဆိုပြီးအတိုင်ဖြစ်နေရတော့အကြောင်းရှိပါမလားမရှိဘူးဒီအလားတူပဲစိတ်တရားတို့ဘုဂဝိယောကဒုက္ခအရိယသစ္စာသမုဒိယအရိယသစ္စာနိရောဓအရိယသစ္စာမဂ္ဂအရိယသစ္စာခေါ်တဲ့သစ္စာလေးပါးကိုသမ္မာတိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်ဖို့ပြဖို့မတည်ပဲမန္တဝံဖြင့်ဒုက္ခကြီးကုန်ဆုံးအောင်ငါပြုလုပ်ပြမယ်လို့ပြောခဲ့တယ်ဆိုရင်ပြောဆိုပြီးအတိုင်ဖြစ်နေရသောအကြောင်းဘယ်လိုမှမရှိဘူးလို့ဒီလိုပြဟောတာဒါကြောင့်ဒီသစ္စာလေးပါးထဲမှာအကျုံးဝင်နေတဲ့ဒုက္ခသစ္စာကိုလည်းမတည်ဘူးသမုဒိယသစ္စာကိုလည်းမတည်ဘူးသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပုံကလည်းမတည်ဘူးဆိုလို့ရှိရင်တဏှာဝင်းဒုက္ခကုန်မလားမကုန်နိုင်ဘူးနိဗ္ဗာန်ကိုမြတ်မောက်ပြုနိုင်မလားမပြုနိုင်ဘူးဒီတော့ဒီအတိတ်အကြောင်းတရားကြောင့်အတိတ်ကသမုဒိယသစ္စာကြောင့်ဒုက္ခကဒုက္ခသစ္စာဖြစ်ပုံကိုသိအောင်ရှုရတယ်လို့အလားဒီပဲအတိတ်မှလည်းဆင်ရအတိတ်ကသမုဒိယသစ္စာဒီကြောင့်ဆင်ရအတိတ်ကမှလည်းဒုက္ခသစ္စာဖြစ်ပုံကိုလည်းမြင်အောင်ရှုဖို့ရအထက်ကတိမြတ်တာညွှန်ကြားထားတယ်ဘုရားရှင်ကလည်းညွှန်ကြားထားပါတယ်အနာလိုမှာဝိသုမသမုဒိယနိစ္စကနောင်အနာကမှာဒုက္ခသစ္စာဖြစ်ပုံနေပေါ်လို့မြင်အောင်လှည့်ကြည့်ဖို့မြတ်စွာဘုရားသင်္ကန်းထားတယ်။အနာလိုမှာအနာကဒုက္ခအနာကဘဝတွေကသင်္ကန်းရှိနေဦးမယ်ဆိုရင်အနာကမှာဖြစ်ပေါ်တဲ့သမုဒိယသစ္စာတွေကြောင့်နောက်ထပ်အနာကဒီမှာလည်းဒုက္ခသစ္စာတရားတွေသင်္ကန်းဖြစ်ပုံနေကုန်လို့မြင်အောင်ကြည့်ဖို့မြတ်စွာဘုရားညွှန်ကြားထားပါတယ်။ဒါကြောင့်အတိတ်အနာဂတ်ကိုမသိကြဘူးဆိုရင်သမုဒိယသစ္စာကဒုက္ခသစ္စာဖြစ်ပုံကိုလောကဝတ္ထပုဂ္ဂိုလ်တို့တမာတိတိဉာဏ်ပညာဖြင့်ကိုယ်တိုင်မြင်ဖို့သင်ပေါ်ပြီးသိပါမလားမသိနိုင်ဘူး။ဒုညာအပြောနဲ့လမ်းပြီးတော့ပဇာဟပ်ပြီးဒုညာပဇာမှာပဲလမ်းဆုံးရမယ်။ဒီနည်းမျိုးကြီးလုံလောက်ပါမလားမလုံလောက်ဘူး။ဘုရားရှင်ကယက္ခဗုဒ္ဓအနာဂတ်သမေသတမာတိတိဉာဏ်ပညာဖြင့်ကိုယ်တိုင်မြင်ဖို့သင်ပေါ်မတူတဲ့နာရဝိဒုက္ခကိုကောင်းပြီမဆိုရင်ဘယ်လိုမှမဖြစ်နိုင်ဘူးလို့ဟောထားတယ်။နတ်ဒုက္ခအလားတူပဲ။ဘုန်းကြီးခဏခဏတော့ဟောမှုပါတယ်နော်။အကြောင်းတိုက်ဆိုင်လာတော့လည်းတရားတစ်ခုဖြစ်မှာစုံလို့ထည့်သူကြီးပြောမှာပဲ။ဆရာနာတာကိုရောင်မြတ်ကဒီချိန်မှာသောတပန်ဖြစ်ပြီးတဲ့နောက်ဘုရားသမဏဘသောတပတိဘုရားဓမ္မဘကိုဝင်စားတော်မူပါတယ်။သောတပတိဖလားဓမ္မပတ်ကိုအချိန်ပိုင်းကြပြီးတော့ဝင်စားပြီးတဲ့အခါသောတပတိဖလားဓမ္မပတ်ဟန်ထားလိုက်တော့သင်္ခါရတရားတွေကိုပြန်ပြီးရှင်းပြလိုက်တဲ့အခါသင်္ခါရတရားတွေမှာအဝိဇ္ဇာကသင်္ခါရဖြစ်ပေါ်သင်္ခါရကဝိညာဉ်ဖြစ်ပေါ်ဝိညာဉ်ကြောင့်နာယုံဖြစ်ပေါ်စသဖြင့်အနုရောမဒိဋ္ဌာရောကြီးအဖြစ်လဲဆင်းရဲကြည့်ရာမဏကလည်းရာမဏဘာကြောင့်ဖြစ်တဲ့ဇာတိကြောင့်ဖြစ်တဲ့ဇာတိဘာကြောင့်ဖြစ်တဲ့ဘဝကြောင့်ဖြစ်တဲ့ဇာတိဖြစ်အဝိဇ္ဇာတို့တိုင်အောင်ပြောင်းလဲလှမ်းပြီးတော့လဲဆင်းရဲကြည့်။အလေကောင်ကနေအစအလေကောင်ကနေအဆုံးအဆုံးကနေအလေအစကနေအလေဆိုပြီးတော့ဒီလိုလေးမျိုးတော့အချင်းအားဖြင့်ပြိစ္ဆာသမုပ္ပါဒိဋ္ဌာရောလေးကိုလှမ်းပြီးတော့ဆင်းရဲတယ်။ဆင်းရဲလိုက်တဲ့အချိန်ကမှဆင်းရဲနေတဲ့သရုံမြတ်ရဲ့ဉာဏ်နဲ့မှဒီပြိစ္ဆာသမုပ္ပါဒဘောပြားတွေအလွန်ထိတ်ကျပေါ်လွင်နေတယ်။ပေါ်လွင်တဲ့အတွက်ကြောင့်ဒီအကြောင်းအရာကိုအထုပ်ပတ်ပြုပြီးတော့မြတ်စွာဘုရားကျင့်ကြံဆောက်ထားခဲ့တယ်ဆိုရင်တရားရှင်ဓမ္မပရိစ္ဆေသမုပ္ပါဒ်နဲ့ဆက်ဆံနေတဲ့တရားကောင်းတဲ့ပုဂ္ဂိုလ်တော်ငါနာကြားကိုရရှိနေတယ်လို့ဒီလိုပြောလိုက်ချက်ဖြင့်ဉာဏ်ဉာဏ်အခါမြတ်ရှင်ဓမ္မသိကြတဲ့အခါမှာ မြတ်စွာဘုရားပရိစ္ဆာသမုပ္ပါဒ်သဘောတရားတွေဒီခဲခဲနေနေနေနေဆိုတော့လေတပည့်တို့ရဲ့အသိဉာဏ်နဲ့လွယ်လွယ်ကလေးသိဉာဏ်လေးဖြစ်နေပါတယ်မြတ်စွာဘုရားဆိုပြီးတော့ဒီလိုပြန်ပြဆက်အောင်ထားအရိသမဘုရားရှင်ကမာယောအနန္တမာယောအနန္တစိတ္တအနန္တသင်္တိလိုမပြောနဲ့ဆက်ပြီးတောင်းပြပါတယ်ဒါဆိုပြီးတော့ဘာဟောလဲသီတာတာသာနန္တဓမ္မကအနတ္တဘောဓာအပရိဝေဒာဧဝမယံပဇာတန္တကုလကသာကုလဂန္ဓိကသာတံဘုံဇပပ္ပဇအဘုဒာအဘယံဒုက္ကတိဝိနိပါဒံသံသာရဏတိဟုတ္တိစိတ္တအနန္တဒီကြောင့်ကျဆက်နေနေတဲ့ပရိစ္ဆေသမ္ပတ်သဘောတရားရှင်ကိုအနုဘောဓဉာဏ်ဖြင့်ကိုယ်ရင်းမှာသိဖို့မသိမြင်ခြင်းကြောင့်ဗလီဝိဒဉာဏ်ဖြင့်လည်းမဲ့ဆက်ကိုယ်ဆက်သည့်တန်အောင်ကိုယ်ရင်းမှာသိဖို့မသိမြင်ခြင်းကြောင့်တသမာတိလီလံလာဝရှင်ဒုက္ခမှာမကြော်လောမလွန်မြောက်နိုင်ဘူးလို့ဒီလိုဘုရားရှင်ကဟောထားတယ်ဒီဘောဓဉာဏ်ကိုကုန်းကပ်ပြီးတော့အထကရာကြီးများကလည်းသမာတိဘောဓာတိလံယတုနေတိတေနဉာဏတိနာဘဝစင်္ဂမဗဒာလိတံဝါအတ္တနိဝိသကာမိဝါနိသနိမန္တနာသန္တရဗျာမတိတောတကောစီဒုက္ခိနန္ဒရေပြတ်တိသမာဓိကဝရတိလယံသမာဓိတိဟုသောမြတ်သောကြောင့်ပြတဲ့၌သူနိတိတေနကောင်းသောမြတ်မြတ်ထက်အောင်သွေး၍ထအပ်သောဉာဏတိလဉာဏ်တိဟုသောသံဃျဖြင့်နိစ္စနိမံတဏ္ဍတ္တဝါတို့ကိုအမြဲမပြတ်နှင်းပန်နှိမ့်ဆက်မှွေနောက်တတော်ဘဝစေကံကြောင့်တို့ဆင်းရဲမှုပရိသတ်သမုပ္ပါသမောတရားဟုခေါ်ဆိုအပ်တဲ့တန္တရာဘဝစေကိုအဘဒာလီတဝါမဖောက်ခွေနိုင်ပေတန္တရာဗျာမတိတောတန္တရာဝစီဒုက္ခမှကျော်လွန်လွန်မြောက်လျက်သွားသောကောသီတိဆုံးတရားသောပုဂ္ဂိုလ်တတ္တဝါသည်သူပြန်တရေပြီးအိမ်မကြီးအတွင်း၌တော်မြတ်လည်းပဲနှက်ရှိမရှိတဲ့သဘုပဲဒီလောက်အထိသူတို့ကဆုံးဖြတ်ထားပါတယ်သမာဓိကြီးဟုသောမြတ်သောကြောင့်ပြန်ထည့်နှင့်ညံ့မြတ်ထက်အောင်တွေးထားတဲ့ဉာဏ်ကြီးဟုသောသံသရနဲ့မဖောက်ခွဲနိုင်ပဲလို့ဒီလိုသူကရှင်းထားတယ်ပရိစ္ဆာသမုပ္ပါဒ်ဘောဓဉာဏ်ကြီးကိုရှုမြင်ပုဂ္ဂိုလ်မှာသမာဓိကြီးဟုသောကြောင့်ပြန်ချက်နှင့်ညံ့ညံ့ချက်ဤအောင်တွေးထားတဲ့ဉာဏ်ကြီးဟုသောတန်လျက်ကလိုအပ်နေတယ်။အဲဒီလိုဉာဏ်ကြီးဟုသောတန်လျက်ကလိုအပ်နေတဲ့အတွက်သမာဓိကိုထူထောင်ရမလားမထူထောင်ရဘူးလား။ထူထောင်ရမယ်သဘောရှိတယ်နော်။အဲဒီတော့ဒီညံ့ညံ့တဲ့အောင်တွေးထားတဲ့သမာဓိကြီးဟုသောမြတ်သောကြောင့်ပြန်ချက်မှညံ့ညံ့တဲ့အောင်တွေးထားတဲ့ဉာဏ်ကြီးဟုသောတန်လျက်ဖြင့်ရဝါလီကိုအမြဲမပြတ်နှိမ့်ပန်းနှိမ့်ပြ၊မှွေနှောက်နေတဲ့ကြောင့်ကျိုးဆက်နေတဲ့ဒီပိဿသမုပ္ပါဒ်သဘောတရားတွေကိုဖောက်ခွင်းရ။အဲဒီလိုမဖောက်ခွင်းနိုင်ပဲသံဃာဟောခြင်းဒုက္ခမှာကျွလွန်လွန်မြောက်သွားတဲ့ပုဂ္ဂိုလ်ဆိုတာအိမထဲတောင်မှတယောက်မှမရှိစုဘူးသေးဘူးလို့ဒီလိုဆုံးဖြတ်ထားတယ်။ဒီတော့ကြောင့်ကျိုးဆက်နေတဲ့ပိဿသမုပ္ပါဒ်သဘောတရားဆိုတာကအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်၊သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်၊သတ္တိဖြစ်တယ်ဒီလိုသိရမယ်။အဲဒီလိုသိလိုက်တဲ့အပိုင်းမှာဒီကြောင့်ကျန်စံမှုသဘောတရားဆိုတာနဲ့သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ကုန်ကိုသိတယ်ဆိုတာနဲ့အတူတူပဲ။ကြောင့်ကျန်စံမှုသဘောတရားတွေကိုသိကြရင်သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ကုန်ကိုသိတာနဲ့အတူတူပါပဲ။ဒါကြောင့်ဒီဝိပဿနာဉာဏ်ရဲ့အကျုပ်ကအာယုံဖြစ်နေတဲ့ဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားတွေကိုမသိကြရင်သန္တာဝစေဒုက္ခမှကျော်လွန်လွန်မြောက်မှုဖြစ်နိုင်မလား။မဖြစ်နိုင်ဘူး။ဒါကဒဏ္ဍတစ်ခုနော်။ဒီတော့ဒီကြောင့်ဆက်နေတဲ့ပရိစ္ဆေသမုပ္ပါဒ်သဘောတရားတွေကိုသမာဓိတိဉာဏ်ပညာဖြင့်ကိုယ်ရင်းမျက်ပေါ်တွင်ဖို့သိရှိရအတွက်အတိတ်အကြောင်းတရားကြောင့်ပြစ္ဆုတ်ပါအကျိုးတရားဖြင့်ဘောပြစ္ဆုတ်ပါအကြောင်းတရားကြောင့်အနာဂတ်အကျိုးတရားဖြစ်ကုန်ဒီကိုသမာဓိတိဉာဏ်ပညာဖြင့်ကိုယ်ရင်းမျက်ပေါ်တွင်ဖို့သိရှိရအတွက်အတိတ်အကြောင်းတရားတွေကိုရှုဖို့ကမလိုဘူးလားလိုအပ်တယ်အနာဂတ်ဘယ်အနာဂတ်အကျိုးတရားအနာဂတ်အကြောင်းတရားတွေကိုရှုဖို့မလိုဘူးလားလိုအပ်တယ်။ဆံရအတိတ်ဒီမှာဆံရအတိတ်ကအကြောင်းတရားတွေကြောင့်ဆံရအတိတ်ဒီမှာအကျိုးတရားတွေထင်ရှားဖြစ်ပုံကိုလည်းသိအောင်ရှုဖို့မလိုဘူးလားလိုအပ်နေတယ်။ဒါကြောင့်ဝိပဿနာဉာဏ်ပြစ္ဆုတ်ပံတက်တက်ကိုယ်တိုင်ရှုရတဲ့အတိတ်နာဂတ်ကိုရှုဖို့မလိုဘူးဆိုတဲ့ဒီစကားတွေကိုသင်္သာဝေဖန်ဖို့တော့မလိုဘူးလားလိုအပ်နေပြီနော်ဝိဇ္ဇာကတက်တဲ့ကြောင်းကျိုးဆက်နေတဲ့ပရိစ္ဆေသမုပ္ပါဒ်သဘောတရားတွေကိုသမာဓိဖြင့်ဉာဏ်ပညာဖြင့်ကိုယ်ရင်းမျက်မှောက်ဖြင့်ပေါ့သိဖို့ဆိုတာလွယ်ပါမလားမလွယ်ဘူးနော်ဝိဇ္ဇာကတက်တဲ့ရှုနေုံနဲ့ဒီတော့ဒီကြောင်းကျိုးဆက်နေတဲ့ပရိစ္ဆေသမုပ္ပါဒ်သဘောတရားတွေကို ရှုရမယ်ဆိုလို့ရှိရင်ဖြစ်နိုင်ပါမလားလို့ဒီလိုနဲ့တချို့ကမေးကြတယ်။ဘယ်နေတော့ဒီကကြီးလေအဲ့ဒီမျိုးကောင်ကဘုရားအပေါ်မှာယုံကြည်လို့မေးတာလားမယုံကြည်လို့မေးတာလား။မယုံကြည်ဘူးနော်။ဘုရားရှင်ကပါဟောလဲ။သမာဓိတေကဝိပဝိထသမာဟိတောဘိခွေဘိခုယထာဘုဒ္ဓံပသနာတိကိဉ္စယထာဘုဒ္ဓံပသန္တာတိဤတံဒုက္ခံတိယထာဘုဒ္ဓံပသန္တာတိယံဒုက္ခသမုဒယောတိယထာဘုဒ္ဓံပသန္တာတိစသဖြင့်ဒီလိုဟောထား။ဤကဒုက္ခသစ္စာလို့ဟောသိမှန်စွာသိဖို့အတွက်ဘာလို့ရမလဲ။သမာဓိဖြစ်တော်မှာ။ဤကသမုဒယသစ္စာလို့ဟောသိမှန်စွာသိဖို့အတွက်ဘာလို့ရမလဲ။သမာဓိကိုဖြစ်တော်မှာလို့ဒီလိုဟောထားပါလား။ဒီဟောကြားချက်တွေကိုယောဂဝဆရာပုဂ္ဂိုလ်တို့ကဥသိင်းွေပန်းခြင်းနိုင်တဲ့စွန့်ရင်ရှိဖို့တော့လိုအပ်ပါတယ်နော်ဒီတော့ဒီလိုထူထောင်တဲ့အပိုင်းကြီးတွေမှာလွယ်လွယ်နဲ့ဒီကျုပ်ကပြောတာကဒီသစ္စာလေးပါးမှာတဏှာသမုဒယသစ္စာပဲတဏှာကိုသိရင်သမုဒယသစ္စာကိုသိတာပဲဒီလိုပြောကြတယ်ဒီတော့ဒီပြောနေပတ်တဲ့လို့တဏှာကိုသမုဒယသစ္စာမဟုတ်ဘူးလို့တော့ဘုန်းကြီးတို့မရှင်းလို့ပါဘူးတော်တော်တဏှာတိုင်းဒီပြစ္ဆုတ်ပါဒုက္ခသစ္စာရဲ့အကြောင်းရင်းလို့ပြောလို့တော့မရပါဘူးအဲဒီတော့ဝိသုမံဒုက္ခသစ္စာရဲ့အကြောင်းရင်းဖြစ်တဲ့တဏှာသည်အတိခတာတုံခဲ့တဲ့တဏှာဖြစ်တယ်။ဒီနည်းပြောရင်တော့ဝိသုမံဒုက္ခသစ္စာရဲ့အကြောင်းရင်းဖြစ်တဲ့ဝိသဒနာဥပါဒံသင်္ခါရကံတေသည်အတိဘောကတုံခဲ့တဲ့ဝိသဒနာဥပါဒံသင်္ခါရကံတို့သာဖြစ်တယ်။ဝိသုပံကံဟုတ်ကလားမဟုတ်ဘူး။အဲဒီဝိသုပံကံကြောင့်သို့မဟုတ်ဝိသဒနာဥပါဒံလို့ဉာဏ်ထမ်းတဲ့ဝိသုပံကုသိုလ်ကံအကုသိုလ်ကံတွေကြောင့်ဝိသုမံမှာဒုက္ခသစ္စာဖြစ်ပါတယ်ဆိုရင်တဲ့ရေကရံကြီးများကဥပမာလေးနဲ့ရှင်းလင်းပြပြထားပါတယ်။ကုသဂ ਾਇ ဤတရားနာနေကြတယ်။ဘာကုသိုလ်တွေလုပ်တယ်လဲ။ဓမ္မတဝနာကုသိုလ်ပဲနော်။ဘုရားရှင်ဟောကြားတော်မူတဲ့တရားတော်ကိုနာယူနေတဲ့ဓမ္မတဝနာကုသိုလ်တွေတခါကြီးရဲ့တန်တမာဖြစ်ပြီးကုသိုလ်ကံတွေကိုထူထောင်နေပြီ။နည်းနည်းလေးဆုတောင်းကြည့်ရမှာ။ဒီကုသိုလ်ကံတွေကြောင့်နတ်သားဖြစ်ပါစေလို့ဆုတောင်းကြည့်ရမှာ။ဘယ်လိုနတ်သားဖြစ်ပါလဲ။ဘုရင်ဘုရားကဘုန်းကြီးပဲအပန်းကြီးကလည်းအပန်းကြီးပဲရှိနေသေးတယ်။အိုမြဲကအိုနေတယ်ချက်ချင်းပြိုသွားလားမပြိုဘူး။သုဒ္ဓရံကမစ္ဆုပန်ကံကြောင့်မစ္ဆုပန်ဒုက္ခသစ္စာဖြစ်တာမဟုတ်ဘူး။ကံတို့ဤဒီမှာရင့်ကျက်ဖို့ရန်အတွက်အချင်းအနည်းငယ်တော့စောင့်ဆိုင်ရတယ်။သဘာဝတူသောလူစိတ်တစ်ခုကိုကျင့်ကြံဆိုင်ကျိုးနေတဲ့အချင်းဆောင်မှာချက်ချင်းအသိအပွင့်တော်ဖြစ်မလား။မဖြစ်နိုင်ဘူး။ရင်ကျက်ဖို့ဆိုတဲ့အချိန်ခါကာလလေးအနည်းငယ်စောင့်ဆိုင်ဖို့တော့မလိုဘူးလားလိုအပ်တယ်အလားတူပဲကံတို့ကြီးဒီမှာချက်ချင်းပြည့်စုံစင်ပြည့်လျင်ချက်ချင်းအကျိုးပေးဖို့ဆိုတာအမှန်တန်ခက်ခဲတယ်ဒိဋ္ဌဓမ္မဝိရိယကံမျက်မှောက်ဖို့မှာလည်းအကျိုးပေးတယ်ဆိုတဲ့ကံဒီကိုတော့ကြီးလိုက်မယ်ဆိုရင်မိနစ်ပိုင်းလောက်နာရီပိုင်းလောက်တော့အကြောင်းနဲ့အကျိုးကွာဟုတ်ရဲ့ရှိနေသေးတယ်မျက်မှောက်အကျိုးပေးတယ်ဆိုတော့လည်းချက်ချင်းအကျိုးပေးတာမျိုးမဟုတ်ဘူးဒီလိုမျက်မှောက်ပေါ်မှာအကျိုးပေးတယ်ဆိုတာကလည်းလက်ရှိခန္ဓာ၅ပါးကဲ့သို့သောဒုက္ခသစ္စာတရားခြင်းကိုဖြစ်ပေါ်စေတတ်တဲ့အကျိုးမျိုးတော့မဟုတ်ပါဘူး။ဉာဏ်ပညာအဖြင့်ဘုံဘုံနာတို့လိုဆိုကြပါစို့နော်။ဉာဏ်ရတ္တမဘာဖန်ထားတော်မူတဲ့ရှင်သာရိပုတ္တရာမထေရမြတ်ကိုစွမ်းစုတန်းပူဇော်ရတဲ့ကောင်းမှုကုသိုလ်ကံကြောင့်ဖြူတော်ရှိခဲ့ပြီးရရှိ။နိုင်ပိုင်းလောက်တော့အကြောင်းပြတဲ့အကျိုးတရားတွေဟာကိုဟတ်တဲ့အရှင်ကြီးပါလေ။အရင်လိုအပြင်းအပမိမ့်ပြတတ်မဲ့ဝိသုလို့ခေါ်ဆိုအပ်တဲ့အကျိုးတရားမျိုးကိုသာဟင်းရင်ရေပုံရအဖြစ်ဖြစ်စေနိုင်တဲ့သဘောရှိသို့သောအရှင်ဒီဝရတို့ကဲ့သို့မျက်မှောက်ပေါ်မှာမကောင်းတဲ့အကျိုးတွေကိုခံစားရတာမျိုးလည်းရှိတယ်လို့ရှိပါတယ်နော်ဒါကလည်းရှင်ဒီဝရတန်တမာတိရှိတဲ့ခန္ဓာငါးပါးကိုဖြစ်စေနိုင်တဲ့အကျိုးတရားမျိုးတော့မဟုတ်ဘူးအာဟုသောကံဒီကရင့်ကျက်လာတဲ့အချိန်ကမှလည်းနဲ့အပေကိုရောက်စေနိုင်တဲ့အကျိုးတရားမျိုးတွေကိုနောက်ထပ်အသည့်ဖြစ်စေခြင်းမျှတာဖြစ်ပါတယ်။ဒါကြောင့်ဒိဋ္ဌဓမ္မဝိရိယကံတို့ကဲ့သို့သောကံတည်းပြီးနည်းဘိသုံးပံပရိဒေနေရောကဲ့သို့သောအကျိုးတရားမျိုးခန္ဓာငါးပါးဒုက္ခသစ္စာကိုဖြစ်စေနိုင်တဲ့အကျိုးတရားမျိုးကိုပြည့်နေတာမျိုးတော့မဟုတ်ပါဘူး။ဒါကြောင့်ဘုန်းကြီးတို့ဒီလက်ရှိဘိသုံးပံခန္ဓာငါးပါးရဲ့အကြောင်းရင်းဖြစ်တဲ့သမုဒိယသစ္စာတရားဒီအတိတ်ကထူထောင်ခဲ့တာဖြစ်တော့အတိတ်ကထူထောင်ခဲ့တဲ့သမုဒိယသစ္စာတရားကြောင့်ဒုက္ခသစ္စာဒီဘဝဒုက္ခသစ္စာဒီသင်္ချာဖြစ်ပုံကိုသိကျင်နေဆိုရင်အတိတ်ကသမုဒိယသစ္စာကိုလှမ်းရှုတတ်ဖို့တော့မလိုဘူးလားလိုအပ်နေတယ်နော် အဲဒီတော့သမုဒိယဒိဋ္ဌံကြောင့်ဒုက္ခဒိဋ္ဌံဖြစ်ကုန်ကောမသိကြဘူးဆိုလို့ရှိရင်လည်းမညာပုညနိဗ္ဗာန်ကိုရရှိမလား
မရရှိနိုင်ဘူ
းမရရှိနိုင်တဲ့အတွက်ကြောင့်ဒီသစ္စာလေးပါးကိုဟုတ်တိုင်းမှန်စွာသိခြင်းအတွက်လည်းသမာဓိကိုထူထောင်ဖို့မလိုဘူးလားဒီမှာနေတယ်ဒါကြောင့်ဘုန်းကြီးတို့ကလည်းသမာဓိကိုထူထောင်ဖို့ရအတွက်ဟောကြားခြင်းသာဖြစ်ပါတယ်သို့သောဒီနေ့ပဲဒီနေ့ဘုန်းကြီးကလာပြီးပြောနေတယ်ဆရာတော်ကတော့ကြောတဲ့အချိန်ကမှဆရာတော်ကြီးကတော့ပြောနေတယ်သမထအထုခြင်းဘောကုသောဝိပဿနာအထုခြင်းတို့ကြည့်လားဒီလိုပြောနေတယ်ဆိုပြီးတော့သူကတော့ပြောနေတယ်ဒါနဲ့သူကလည်းနည်းနည်းလေးတော့ပြန်လျှောက်ခဲ့ပါတယ်ဘောကသမထလည်းပြတယ်ဝိပဿနာလည်းပြတယ်နှစ်ခုလုံးပြတာပါဆိုပြီးသူကတော့ဒီလိုလျှောက်ခဲ့တဲ့အကြောင်းကိုလည်းသူကဆရာထားတယ်နော်သမထကိုဘာကြောင့်ထူထောင်ရတယ်လဲလို့ဒီလိုမေးခွန်းကိုမေးခဲ့ရင်ဘုန်းကြီးတို့ကတော့သစ္စာလေးပါးကိုဟုတ်တယ်မှန်စွာသိကြည့်အဲ့ဒါနဲ့သမထကိုသမာဓိကိုထူထောင်ခြင်းဖြစ်ပါတယ်ဒီတော့မဲ့ရှင်ရှင်ပါးကိုသာသနာ့ရင်းတရားအဖြစ်လက်ခံနိုင်ရင်မဲ့ရှင်ရှင်ပါးရဲ့အစိမ့်ပိုင်းတစ်ခုဖြစ်တဲ့ဓမ္မသမာဓိကိုလည်းသာသနာ့ရင်းတရားအဖြစ်တော့လက်ခံဖို့မလိုဘူးလားလိုအပ်ပါတယ်သမထသည်သန္တာရင်းတရားမဟုတ်သန္တာပါတရားဖြစ်တယ်လို့ဆွဆွင်းပြမယ်ဆင်ရင်တော့မအပြစ်ဒီပေါ်နေလဲလို့မြင်တော့ပြောခေါ်တဲ့ရုပ်ပြောခေါ်တဲ့နာသိဖို့ရန်အတွက်အခက်အခဲများစွာရှိနေပါတယ်သမာဓိကိုမထူတော်ပဲနဲ့တရားအထုတ်မှုတဲ့ပုဂ္ဂိုလ်တွေဒီတရားနာပရိသတ်တွေထဲမှာရှိကောင်းရှိပါလိမ့်မယ်ဘုရားဟောတဲ့ပရမတ်ထဓာတ်တင်စာဖြစ်နေတဲ့ရုပ်ရဏတရားတွေကိုငါတို့သိပါလားမသိပါဘူးလားလို့မိမိကိုယ်ကမိမိပြန်မေးကြည့်မယ်ဆိုရင်လွယ်လွယ်လေးနဲ့ဖြေလို့မရဘူးလားရနိုင်ပါလေဒါကြောင့်သမာဓိကိုချင်းမြလို့လို့သမာဓိကိုထူထောင်နေခြင်းပေါ်ကိုသစ္စာလေးပါးကိုဟုတ်တိုင်းမှန်စွာသိကြည့်ရတဲ့အတွက်သာလျှင်သမာဓိကိုထူထောင်နေဖြစ်တယ်ဘုရားရှင်ဒီတရားတော်ကိုဟောတော်မူတဲ့အချိန်ခါမှာကုန်လူပမာဖောင်းဥပမာရှိတဲ့တရားကိုဟောတော်မူခြင်းဖြစ်တယ်ဘောင်းကြခုဖြင့်သောမဘေကံကိုကုခတ်သွားတဲ့အချိန်ခါမှာသောမဘေကံကိုရောက်ရှိတဲ့အချိန်ခါမှာဒီဖောင်တွေကအတွက်အလွန်ကျဉ်းကျဉ်းများတယ်ဆိုပြီးတော့ဒီဖောင်ကြီးကိုတန်းပြီးတော့သောမဘေကံမှာလမ်းတလားနေဖို့လိုသေးလားမလိုဘူးသောမဘေကံဆိုတဲ့ဒီဘောင်ကိုရောက်ရှိတဲ့အချိန်ခါမှာလည်းဒီမဲ့ရှင်ရှင်ပါဆိုတဲ့ဖောင်ကြီးကိုတဲဆောင်နေဖို့လိုသေးလားမလိုတော့ဘူးဒါကြောင့်မြတ်ရှင်ကဓမ္မမိရောမိကုံမဟာကျပ္ပဗေဝအာဓမဓမ္မဒီကုသိုလ်နဲ့ဆွတ်လို့ရမယ်လို့ငါပြန်ဟောပါတယ်သိမ့်ပိုင်ခိုင်းရမယ်လို့မဟုတ်ဘူးအာဓမဆိုတာကတော့ပြောနေပေါ်ရတော့မလိုတော့ဘူးလို့ဒီလိုမြတ်စွာဘုရားကဟောထားတယ်ဒါကြောင့်မဲခင်ရှင်ပါလို့ခေါ်သူအဲ့တဲ့ဓမ္မဒီကုသိုလ်နဲ့ဒီနေ့မှမလိုပါမှာလဲဆွတ်လို့ရပါပဲဒါခါမှလည်းနိဗ္ဗာန်ဆိုတဲ့သုမဘေကံကိုရောက်ရှိပြီဆိုရင်ဘောင်းဥပမာရှိနေတဲ့ဒီဓမ္မလေးကိုဆွလို့ရမလားသိမ့်တိုက်ခိုင်းရမလားဆွလို့ရတော့မယ်နော်ဒါကြောင့်ဆွလို့ဖို့ရင်အတွက်လွန်လည်ရင်ဘုန်းကြီးတို့ကလည်းတရားကိုဟောနေခြင်းသာဖြစ်ပါလေ။တရားဟောတဲ့ပရမတ္ထသစ္စာဖြစ်တဲ့ဒုက္ခသစ္စာတရားသမှုရသစ္စာတရားတွေကဝိပဿနာဉာဏ်ရဲ့အရှုကအာယုံဖြစ်နေသည့်အတွက်ထိုဒုက္ခသစ္စာတရားသမှုရသစ္စာတရားတွေကိုသမ္မာတ္တိဉာဏ်ပညာဖြင့်ကိုယ်တိုင်မြင့်မှသိခေါ်သိမြင်အတွက်သမာဓိကိုထူထောင်ခြင်းသာဖြစ်တယ်။အဲဒီလိုသမာဓိကိုထူထောင်ပြီးထူထောင်နေပိုက်မှညာကမေပိုက်ကြီးပြောခဲ့တယ်လေ။အာနန္ဒာကမ္မဋ္ဌာန်းနဲ့ဆက်ဆက်ပြီးတော့သဗ္ဗကာယံပရိသံဝေတိအတ္တသိတာမိတိသိခေတိသဗ္ဗကာယံပရိသံဝေတိပတ္တသိတာမိတိသိခေတိသဗ္ဗကာယံပရိသံဝေတိဝိန္ဒလိရဲ့အစလည်းအစုံအကုန်လုံးကိုတင်ရှင်းရှားရှားတည်တည်ဖြစ်ပြီးအန္တတိသံမီဝိန္ဒလိကိုဖြစ်စေရဣတိဤသောတိခတိခြင်းဤသမဂယပရိသဝေဒီဝိန္ဒလိဤအစလည်းအစုံအကုန်လုံးကိုတင်ရှင်းရှားရှားတည်တည်ဖြစ်ပြီးဣတိဤသောတိခတိခြင်းဤသဗ္ဗကာယပရိသဝေဒီထွက်တယ်ဤအစလည်းအစုံအကုန်လုံးကိုတင်ရှင်းရှားရှားတည်တည်ဖြစ်ပြီးပဒတိသမီထွက်တဲ့လေးကိုဖြစ်စေရဣတိဤသောသိခတိညင်ဤဒီပိုင်းလေးကိုပြောနေတယ်နော်ဒီတော့ဝင်တဲ့ရင်ထွက်တဲ့လေးရဲ့အစလည်းဆုံးအကုန်လုံးကိုထင်းထင်းရှားရှားသိအောင်ပြင်ပါလို့ဒီလိုပြောခြင်းကတိုက်တွန်းထားဤမှန်ကြချက်ကဘယ်နေရာမှာရှိရမလဲလို့မေးရင်တော့လာလိမြမှာသိမှုထင်ရှားလို့လာလိမြမှာစောင့်ပြီးတော့ဝင်ရင်ထွက်လေးရှိတဲ့ပုဂ္ဂိုလ်ကနာလိမြမှာပဲဝင်လေလေးစတယ်ဝင်လေလေးဆုံးသွားတယ်။နာလိမြမှာပဲထွက်လေစတယ်ထွက်လေဆုံးသွားတယ်။နာလိမြကတန်စောင့်ကြည့်ပါ အကျဉ်းအထက်နှုတ်ခမ်းမှာဝိညာဉ်ထွက်လေကထင်ရှားလို့အထက်နှုတ်ခမ်းကစောင့်ပြီးတော့ဝိညာဉ်ထွက်လေကိုရှုတဲ့ပုံကဖြစ်ခဲ့ရင်ဒီဝိညာဉ်ထွက်လေသည်ဇာတိအထက်နှုတ်ခမ်းမှာပဲစတဲ့အထက်နှုတ်ခမ်းမှာပဲဆုံးသွားတယ်အထက်ကိုလိုက်ကြည့်ဖို့လိုသေးလားအထက်လိုက်ကြည့်ဖို့လည်းမလိုဘူးအပြင်ကိုလိုက်ကြည့်ဖို့ကလိုသေးလားမလိုဘူးတဲ့နော်အထဲကိုလိုက်ကြည့်ကြမယ်ဆိုရင်အထဲဘက်ကိုစိတ်ဓာတ်တွေပြောင်းလဲသွားမယ်။အပြင်ကိုလိုက်ကြည့်ကြရင်အပြင်ဘက်ကိုစိတ်ဓာတ်တွေပြောင်းလဲသွားမယ်။စိတ်ဓာတ်တွေကပြောင်းလဲနေရင်ဆူးရတဲ့သမာဓိတစ်ခုဘယ်တော့မှမဖြစ်နိုင်ဘူးဆိုပြီးတော့ပရိသတ်မြတ်မြတ်ပါဠိတော်မှာဟောကြားထားပါတယ်။ဒါကြောင့်ဝိလိတွဲလင်ကိုအထဲဘက်အတွင်းဘက်ကိုလိုက်ကြည့်ဖို့လည်းမလိုဘူးအပြင်ဘက်ကိုလိုက်ကြည့်ဖို့လည်းမလိုဘူး။ဖြင်းမှုထင်ရှားတဲ့နေရာကစောင့်ပြီးဖြည့်ယုံတတ်တဲ့ကိုလည်းမကြည့်နဲ့ကြည့်တဲ့လေကိုပဲကြည့်ပါအဲ့ဒီလေကအသက်ရှင်နေရင်လည်းနေတဲ့အတိုင်းအစာဆုံးတောက်ဆောင်ပြီးအောင်အကုန်လုံးရှိရမယ်။အသက်ရှင်မြင်ရင်လည်းနေနေလေးအစာဆုံးအကုန်လုံးကိုတောက်ဆောင်ပြီးအောင်ရှိရမယ်။အဲ့ဒီလိုရှိလိုက်တဲ့အပိုင်းမှာဝိညာဉ်တို့ဒီအာယုံပေါ်နဲ့ဘာဝနာစိတ်ကငြိမ်ဝတ်စွာကပ်ပြီးဒီလာပြီဆိုရင်တော့ထိုတည်တည်လေးနဲ့သမာဓိကိုခိုင်ခံ့သွားအောင်ဆက်လက်ပြီးကျွလုံးရတယ်။တွားရင်လည်းဝိညာဉ်တို့လေးကိုရှုပြရင်လည်းဝိညာဉ်တို့လေးကိုရှုထိုင်ရင်လည်းဝိညာဉ်တို့လေးကိုရှုအိပ်ရင်လည်းဝိညာဉ်တို့လေးကိုရှုအင်းညောနေတဲ့အချိန်ကာလလွယ်ရင်လို့နေတဲ့အချိန်ကာလအလုံးမမီတိအရိယဘုရားမဆိုးအရိယဘုတဲ့အရိယဘုတဲ့မှာဒီဝင်ရွက်တွေကိုပဲသုတ္တဆိုင်ဆိုင်ရှုနေဖို့လိုအပ်ပါတယ်အဲဒီလိုရှုနိုင်မယ်ဆိုလို့ဖြစ်ရင်တော့သမာဓိကတဖြည်းဖြည်းအစဉ်အဝါအကောင်းလာပြီးတော့ဉာဏ်ဖြင့်စွာတည်တတ်နိုင်တဲ့သဘောတစ်ခုပေါ်လာပါလိမ့်မယ်တဏှာကြီးတော့မြေဝဆန်းကပ်ပြီးဒီလာပြီဆိုရင်ဒီဘုံညာအဖြစ်ဝိညာဉ်ထွက်လေသည်တိမ်မွေ့သွားတာပါတယ်။အကဲတဏှာကြီးတဏှာကြီးဘွဲ့တော့နှစ်နာရီလောက်အဖြစ်ဝိညာဉ်ထွက်လေအာယုံနဲ့ဘာဝနာစိတ်ကညီဝတ်စွာကပ်ပြီးပြီးနေတော့လဲဝိညာဉ်ထွက်လေကမတိမ်မွေ့ခဲ့ဘူးဆိုရင်ဘာလုပ်ရမလဲ။ဒီဝိညာဉ်ထွက်လေလေးကိုတိမ်မွေ့စေရမယ်ဆိုတဲ့ဥတည်ညက်ဖြင့်အသက်ရှူပါ။အဲဒီကဥတည်ညက်ဖြင့်အသက်ရှူစေလိုတဲ့သံဃာ့ကြဘုရားရှင်မှာရှိတဲ့အဲ့အတွက်ဘုရားရှင်ကဘာဟောတယ်လဲ။ဝဇံဘယံကယသင်္ခါရအတ္တသိတာမိတိသိခတိပတ္တံဘယံကယသင်္ခါရပတ္တသိတာမိတိသိခတိ။ကယသင်္ခါရယုံရင်ကြံတန်နေတဲ့ကယသင်္ခါရဟုခေါ်ဆိုအတ္တဝင်လေထွက်လေကိုပတ္တံဘယံပတ္တံဘယံတော်ချင်းစေလျက်အတ္တသိတာမိဝင်သက်လေကိုဖြစ်စေအဣတိဤသောသိခတိဖြစ်၏။ကာယသင်္ခါရယုံရင်ကြံတဲ့ကာယသင်္ခါရဟုခေါ်ဆိုအပ်တဲ့ဝိသက်လေကိုပတ္တံပယပတ္တံပယသောငြိမ့်စေလျက်အတ္တသိတံမိဝိသက်လေကိုဖြစ်စေအိတိဤသောတစ္ဆေတိဖြစ်၏ကာယသင်္ခါရယုံရင်ကြံတဲ့ကာယသင်္ခါရဟုခေါ်ဆိုအပ်တဲ့ထွက်တဲ့လေကိုပတ္တံပယပတ္တံပယသောငြိမ့်စေလျက်ပတ္တသိတံမိထွက်တဲ့လေကိုဖြစ်စေအိတိဤသောတစ္ဆေတိဖြစ်၏ဝိသက်လီထွက်တဲ့လီလေးကိုငြိမ့်သက်စေရမယ်ငြိမ့်စေရမယ်လို့ဒီလိုနှလုံးပတ်ပြီးတော့ဝိလီထွက်လီအာယုံ၌ဘာဝနာစိတ်ကိုမြေဝတ်တော်ကပ်ပြီးကြီးနေအောင်ကျင့်ပါလို့ဒီလိုပြန်ရှင်းကညွှန်ကြားထားတယ်။အဲဒီညွှန်ကြားချက်အရဝိလီထွက်လီကိုသိမှုတော့အောင်ဆိုပြီးတော့တက်တက်ပြုတ်ပြင်ပြီးဖြည်းဖြည်းလေးတော့အသက်မရှူပါနဲ့။ဘုံမှန်ရှူမြဲအတိုင်းသာရှူပါအကြိမ်ပြုပြင်ပြီးရှုလိုက်ခရင်ပြုပြင်မှုဝိရိယကလုံပြတ်သွားတဲ့အတွက်ပြန်လို့မှုဥဒိသတရားကဝင်လာတဲ့အခါသမာဓိကရှော့ကျသွားတာမှားတယ်။ဉာဏ်သက်နေတဲ့သမာဓိကရှော့ကျသွားပြီဆိုလို့ရှိရင်တရားရှိဆက်ပြီးအထုပ်ကိုအလုံးဖြတ်သွားလိုက်တာနော်။ဒါကြောင့်ပုံမှန်သဘာဝအတိုင်းရှုမြဲတာရှုနေပါ။အတိတ်ရှုနေရင်လည်းအစအဆုံးတောက်လျှောက်ပြီပါ။အတိတ်ရှုမြဲရင်လည်းအစအဆုံးတောက်လျှောက်ပြီပါ။အဲ့ဒီဒိမွေးစီရမယ်ဆိုတဲ့ရည်ရည်ချက်ဖြင့်အဲ့ဒီလိုဝိညာဉ်တွက်လေမှာအစာအစုံအကုန်လုံးကိုသင်္ချင်ချောင်းချောင်းတည်အောင်ကြိုးစားလိုက်တဲ့အခါလေကဒိမွေးသွားပြီဒိမွေးပြီဆိုလို့ရှိရင်လေဒိမွေးနေတဲ့လေလေးကအသက်ရှင်နေတဲ့နေပြီးဒိမွေးတာလည်းရှိမယ်မြန်ပြီးဒိမွေးတာလည်းရှိမယ်အဲ့ဒီလိုရှိပြမယ်ဆိုရင်ဘာလုပ်ကလေးအသက်ရှင်နေရင်လေဒိမွေးတဲ့လေလေးမှာအစာအစုံချောင်းချောင်းတည်အောင်ရှိပါအသက်ရှင်မြန်ခဲ့မယ်ဆိုရင်လည်းသိမ့်မွေ့နေတဲ့လေးလေးမှာအစာဆုံးတောက်ချောက်ပြီးတော့ရှူပါဒီလိုဆိုလို့ရှိရင်တော့အရှိရဲ့အတူရဲ့အစနဲ့အဆုံးရဲ့ မိမွေးမှုရဲ့သတိ40လုံးသည်နောက်ဆုံးရောက်သွားတဲ့အခါ10နဲ့ဖြစ်မသွားဘူးလားဖြစ်သွားပြီနော်အရင်က10နဲ့ဖြစ်သွားတဲ့အချိန်ကမှအသက်ရှူနေခြင်းနဲ့နေပါစေ၊မြန်ခြင်းနဲ့မြန်ပါစေမိမွေးနေတဲ့အစားအသောက်လေးလေးကိုတောက်လျှောက်သိအောင်သာရှုနေပါဘာဝနာစိတ်ကသိမွေးတဲ့ဒီလေးလေးမှငြိမ်းနေအောင်ကတ်ထားပါဒနာရင်ဒနာရင်စသည်ဖြင့်ငြိမ်းသက်စွာတည်လာပြီဆိုလို့ရှိရင်တော့ဘာဖြစ်မလဲထိုချင်းခါမှာနမိတ်စပြီးပေါ်တတ်ပါတယ်နမိတ်ကလည်းဘာဝနာတင်ညာရဲ့ကွဲပြားမှုအပေါ်အချင်းချင်းပြီးတော့ပုံစံအမျိုးမျိုးအယောင်မျိုးမျိုးပုံစံတန်အမျိုးမျိုးတော့ပေါ်တတ်ပါတယ်သို့တော့ယောဂီကဒီအပိုင်းမှာဘယ်လိုနမိတ်မျိုးပေါ်ရင်ကောင်းမလဲဘယ်လိုနမိတ်မျိုးပေါ်ရင်ကောင်းမလဲဆိုတဲ့ဒီအတွေးအခေါ်အမှတ်တင်ညာလေးတွေကိုဖြောက်ဖြဲပြနိုင်ဖို့လိုအပ်ပါတယ်ဝိနည်းတို့လည်းအယုံပါမှာဘာဝနာစိတ်ကမြောစွာကပ်ပြီးဒီနည်းအောင်သာကြိုးစားဖို့လိုတယ်။ဘယ်လိုအယောင်ချင်းဘယ်လိုပုံစံဖြစ်ပါစေဆိုတဲ့အတွင်းခေါ်လေးကများလာပြီဆိုလို့ရှိရင်အဲ့ဒီတွေးခေါ်မှုတွေကဘာဝနာအယုံဖြစ်တဲ့ဝိနည်းတို့လည်းအယုံကနေစိတ်ကအပြင်ဘက်ကိုပြန့်လွင့်သွားခြင်းဖြစ်တယ်။စိတ်ကအပြင်ဘက်ကိုပြန့်လွင့်သွားပြီဆိုလို့ရှိရင်တော့သမာဓိကဆုရှားမှုမရှိတော့သမားကြီးဆိုရမှုမရှိဘူးဆိုရင်ဒီနမိတ်ဒီပေါ်ရင်လည်းချက်ချင်းပြောက်သွားတတ်တယ်။အရှင်ခိုင်ကတည်တတ်ဖို့ဘယ်လိုမှမဖြစ်နိုင်ဘူး။ဒါကြောင့်ဘယ်လိုနမိတ်ပေါ်ပါစေဘယ်လိုအယောင်အဆင်းပေါ်ပါစေဆိုတဲ့ဒီအမှတ်တင်ညာလေးတွေကိုဖြောက်ဖြေနိုင်ဖို့လိုအပ်ပါတယ်။ဒီတော့ဝင်ရွှေလေးလေးမှာသင်ပွင့်နေတဲ့ဝင်ရွှေလေးလေးမှာအစားအဆုံးအကုန်လုံးကိုသိစားစားသိအောင်သာရှုပါ။အဲဒီလိုရှုနေအပိုင်းမှာယောဂီတွေကိုဘုန်းကြီးတွေဆက်ပြီးသတိပေးခြင်းနေတယ်ဒီလိုယောဂီတွေလာလာရှောက်လို့ဘုန်းကြီးကကြားထားတာစကားလေးတစ်ခုရှိတယ်။အဲ့ဒီပိုင်းမှာနမိတ်ကလည်းမပေါ့တော့စိတ်ကလေးကလည်းငြိမ်းတော့နေပြီ။အဲ့ဒီခါမှာဝိဇ္ဇဝိစရပိဋိဒုက္ခဣဒ္ဓကရကရဇံဃာလေးကိုဆင်းရဲနေဝိဇ္ဇဝိစရလေးကိုဖြုတ်တယ်ပိဋိလေးကိုဖြုတ်တယ်ဒုက္ခလေးကိုဖြုတ်တယ်ဥပါဒဣဒ္ဓကရရောက်သွားပြီဆိုပြီးလာပြောတယ်။ဘယ်လိုလုပ်ရအကြီးဆမ်းမကြဘူးလား။ဟမ်အရှင်းကကျော်သွားတယ်နော်။လေကတိတိကသွားကလေးဆိုပြီးတော့လေကတိကိုကျော်တက်လိုက်တဲ့အခါကျတော့ပုံကြပါဦးမလား။မကြတော့ဒီအန္တဗလကမထံကနမိတ်ကိုနမိတ်ဆိုတာကတော့ဒီနေရာမှာဝိညာဉ်ထွက်လေကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့အမှန်အတားလေးတွေပဲဒီအမှန်အတားလေးတွေကိုနမိတ်လို့ဘာကြောင့်ခေါ်လဲလို့မေးရင်တော့အန္တဗလသတိသမာဓိဖြစ်ပေါ်ရအတွက်အာရမဏပိစယတ္တိဖြစ်ကျဉ်းကျူးပြုမိနေတဲ့အကြောင်းတရားတွေဖြစ်လို့သူတို့ကနမိတ်လို့ဒီလိုခေါ်ပါတယ်အဲ့ဒါကြောင့်ဒီနေရာမှာဇင်္ဂါရီဆင်ញင်ဖို့အပိုင်းညာမဟုတ်သေးပါဘူးနော်။ဘာလို့ရမလဲလို့မေးတော့ဒီဝင်ရင်ထွက်ရင်ပေါ်မှာပဲဘာဝနာစိတ်ကိုမြင်ဝတ်ဆောင်တတ်ပြီးဒီနေအောင်ကျိုးစားရမယ်အပိုင်းဖြစ်တယ်။အဲ့ဒီလိုကျိုးစားလိုက်တဲ့အပိုင်းမှာလေကသိမ့်ဝိသွားရင်သိမ့်ဝိတဲ့လေးလေးမှာအစားဆုံးအကုန်လုံးချင်းချင်းချင်းသိအောင်တတိကိုကတ်ထားရတယ်။အဲ့ဒီလိုကတ်ထားရကနေပြီးတော့တချို့တတိကအံပြော့သွားပြီဆိုလို့ရှိရင်တော့ဘာဖြစ်ကြသလဲ။ဝင်ရင်ထွက်လေကပျောက်ပျောက်ပြီးသွားတယ်ရောက်သွားပြီဆိုတော့ပြင်ကဝင်နေထွက်နေမတင်ချတော့ဘူးဆိုပြီးတော့ကမ္မထံကိုဖြစ်လိုက်ပြီ။ခိုင်တဲ့အရိယာမဂ်ကိုဖြစ်လိုက်မယ်။ကမ္မထံကိုနှလုံးမသွင်းဘဲနဲ့အပြင်အာယုံဘက်တွေကိုနှလုံးသွင်းပြီးတော့ထထွက်လိုက်မယ်။ဆိုရင်သမာဓိပြတ်သွားပြီ။နောက်တစ်ခါပြန်ဆင်းရတယ်။ရန်ထိုင်လိုက်ရင်လည်းဒီညာငြိမ်သွားပြီဆိုလို့ရှိရင်သတိကအပြော့ပြတ်မယ်ဆိုရင်ဝင်နေထွက်လေကပျောက်သွားပြန်တယ်။ပျောက်သွားပြီဆိုရင်ကကမ္မထံမတင်ချတော့ဘူးဆိုထပြန်တယ်။ဒီလိုဆိုတော့ခိုင်တိုင်းခိုင်တိုင်းငြိမ်းလာတိုင်းငြိမ်းလာတိုင်းဝိညာဉ်ထွက်လေကလည်းပျောက်ပျောက်ပြီးနေမယ်ထထပြီးသွားမယ်ဆိုရင်ကမ္မထံကြီးရှေ့တွတ်တက်မှုမရှိပဲကမ္မထံကြီးကအတိအသင့်သာဖြစ်နေတယ်အရင်ကဖြစ်ခဲ့မယ်ဆိုလို့ရှိရင်ကမ္မထံရဲ့တွတ်တက်မှုရှိပါဦးမလားမရှိနိုင်တော့ဘူးဒါကြောင့်ဒီနေရာမှာအသက်မရှူတာတော့မဟုတ်ပါဘူးအသက်ကရှူနေတယ်အသက်မရှူတဲ့ပုဂ္ဂိုလ်က9ဦးလောက်ရှိပါတယ်နော်ဒီတဲ့ပုဂ္ဂိုလ်အသက်မရှူဘူးယင်းနေ့တဲ့ပုဂ္ဂိုလ်အသက်မရှူဘူးအမိဝမ်းနေပြီတဲ့ပုဂ္ဂိုလ်အသက်မရှူဘူးမိမျောနေတဲ့ပုဂ္ဂိုလ်အသက်မရှူဘူးတဲ့နောက်တစ်ခုသရဏဂံဝင်စားတဲ့ပုဂ္ဂိုလ်အသက်မရှူဘူးမြန်မာရေးအသက်မရှူဘူးဏိရောဓသမဘဝင်စားတဲ့ပုဂ္ဂိုလ်အသက်မရှူဘူးပေါင်းလိုက်တော့ဘယ်နှဦးလဲ9ဦးပဲရှိတယ်အဲ့ဒီ9ဦးထဲမှာငါပါပါဘူးလို့မိမိပုဂ္ဂိုလ်မိမိသုံးပါပါနော်ငါဟာအသက်ရှူနေတဲ့အသက်ရှူပါလျက်နဲ့မတင်ချင်းစီငါရဲ့တတိအပြောင်းမှုသမဒိဉာဏ်ဤအပြောင်းမှုကြောင့်သာဖြစ်တယ်။တတိဇရာကဒီဝိလိတ္တေကိုအမှတ်ရမှုသမဒိဉာဏ်ဇရာကဝိလိတ္တေသိမ့်မှုတွေတဲ့လေးလေးကိုကိုယ်ကပြပြသိမှု ဒီတိသမ္ပဇဉ်ဉာဏ်ကြီးကအပြောနေတဲ့အတွက်ကြောင့်ဝိလိတွက်လီအယုံကငါသိသိလို့မြင်ခြင်းသာဖြစ်တယ်လို့ဒီလိုနှလုံးပတ်ပြီးတော့မူလရှုတဲ့ထိနေတဲ့နေရာလေးကနေစောင့်လာကြည့်နေပါစောင့်ကြည့်နေရင်အလုံးသိမ်းမွေးတဲ့လေးလေးပေါ်လာမယ်အားကောင်းတဲ့တိအားကောင်းတဲ့သမ္ပဇဉ်ဉာဏ်ကြီးညာမှလိုအပ်တဲ့အချိန်အခါဖြစ်ပါတယ်မြတ်စွာဘုရားကလည်းဗုဒ္ဓတတိတအတ္တပ္ပဇာနတတတိလက်လွတ်နေတဲ့ပုဂ္ဂိုလ်သံသညာမရှိတဲ့ပုဂ္ဂိုလ်ကငါပြဒီအာနာပါနတတိသမာဓိဘာဝနာကမ္မထံကိုမဟုတ်ပါဘူးလို့ဒီလိုအတိအကျဟောထားတယ်။ဒီနိယမတတိသံသညာနဲ့အကုန်ဘုလိုအပ်တဲ့အချင်းခါဖြစ်တယ်။အဲဒီလိုအချင်းခါမျိုးမှာဒီဝိညာဉ်တွက်လေးကမတင်ရှားတော့တင်ရှားအောင်ဆိုပြီးတော့လက်သက်ပြင်းပြင်းသွားပြီးရှုခဲ့မယ်ဆိုရင်လည်းသမာဓိအလျှော့ပြတော့တတ်ပါလေ။ဒါကြောင့်ဒီနိယမအသက်ပြင်းပြင်းရှုရမလား။မရှုပါဘူး။ဘယ်လိုရှုရမလဲ။ပုံမှန်ရှင်မြဲအတိုင်းသာရှင်နေပါနော်အလွန်သင်ွေးနေတဲ့အတ္တိတကြောင့်ကိုအလိုရှိခရင်ဒီအနဖန်ကိုထွင်းမဲ့စုသည်ပုံပြီးသင်ွေးတဲ့အတ္တကြောင့်ဖြစ်ဖို့တော့မလိုဘူးလားလိုအပ်နေတယ်အလွန်သင်ွေးတဲ့လေမှာအလွန်အသောနေတဲ့တတိနဲ့သံသင်ဉာဏ်ကလိုအပ်နေတဲ့အချင်းသာဖြစ်ပါတယ်တတိသံသင်ဉာဏ်အသောကဖြစ်ခြင်းဝင်လေတွက်လေအာယုန်နဲ့ဘာဝနာစိတ်ကိုဉာဏ်ဆောင်ကပ်ပြီးဤနေအောင်ကြိုးစားခဲ့မယ်ဆိုရင်မကြမီအချိန်ကာလအတွင်းမှာပဲနမိတ်ကစပြီးပေါ်လာတတ်ပါလေ။နမိတ်ပေါ်တော့မယ့်အမှအတ္တတစ်ခုဖြစ်ပါလေ။အဲဒီလိုနမိတ်ကပေါ်စမှလည်းမခင်ခင်တတ်တဲ့သဘောရှိ။သို့တော့ဒီနေရာမှာပုဂ္ဂိုလ်တို့ရဲ့ပါရမီနဲ့လက်ကျင်မှုအပေါ်အချင်းတည်ပြီးတော့နမိတ်တွေကပေါ်လာအမျိုးမျိုးတော့ကြောင်းနေတတ်တယ်။ဒါကြောင့်ကနာသီများမှာတပည့်တစ်ထွာကတော့ကြွားနေတဲ့နေရာမှာစပြီးဒီနမိတ်ပေါ်ခြင်းနဲ့ပေါ်တဲ့တစ်ထုပ်ကနှစ်ဘူးမှာပေါ်တဲ့တစ်ထုပ်ကမျိုးလုံးမှာလာပေါ်တယ်။ဒီကျုပ်ကလည်းလည်းလည်းလုံးအကွာလုံးမှာပေါ်တယ်စသဖြင့်အမျိုးမျိုးပြောတတ်ကြတယ်။ဒါရင်ဒီကမှာနာမည်ပြနဲ့ကြွားနေတဲ့နမိတ်မှန်ခဲ့ရင်လှမ်းပြီးကြည့်ရမလားမကြည့်ရဘူးလား။မကြည့်ပါနဲ့။ဘာကြောင့်လဲ။ဘုရားဘုရားကံဒီပဏ္ဍတတိယသပိတဝါဘောင်ရင်တတိယဘဘာဝနာတံပိစတိ။ဝိနည်းတွက်လေလေကြည့်ကြည့်သွားတဲ့နေရာမှာတတိကပ္ပီရှုဝါသုံးသပါမှာအာဏာပါဏတတိသမာဓိဘာဝနာကမ္မထံတိဤသည်ပြည့်စုံနိုင်ပါれလို့ဒီလိုဝိသုတိမေအထက်ကရကအလွန်တင့်ကျက်တဲ့စည်းကမ်းသမတ်ချက်တစ်ခုကိုရည်သားတင်ပြထားပါれ။ဒါကြောင့်ဒီစည်းကမ်းသမတ်ချက်ကိုဘုန်းကြီးတို့ကြော်လွန်လွန်မြောက်ပြီးတော့ကြည့်ကြည့်ပါလို့ဘယ်လိုမှသမာဓိကိုရှိသစ်သက်တည်တော့ပြီးထူထောင်မယ်ဆိုရင်အောင်မြင်မှုဘယ်လိုမှမရနိုင်ဘူး။ဒါကြောင့်သမာဓိကိုထူထောင်နေတဲ့အပိုင်းလေးမှာဝင်လေတွက်လေကြီးသွားတဲ့နေရာကိုလွတ်ပြီးတော့နမိတ်နောက်ကိုလိုက်ကြည့်ရမလားမကြည့်ရဘူးလားမကြည့်ရဘူးနမိတ်ကဝေးခွာနေရင်နမိတ်ကိုမကြည့်ခင်ဘာသာကြည့်ရမလဲနာတိညာတော့မအထက်နှုတ်ခမ်းမှကြည့်နေတဲ့လေကိုသာဆုစက်ပြီးရှုနေပါရှုခဲ့ရင်တော့ညာတော့အဖြစ်ဝေးခွာနေတဲ့နမိတ်ကလည်းနာတိညာမှလာပြီးကတ်နေတတ်ပါတယ်တော့ဘုံအထက်နှုတ်ခမ်းမှလာပြီးတော့ကတ်နေတတ်လေနဲ့နမိတ်နဲ့တသားနဲ့ဖြစ်သွားတတ်ပါတယ်ဒါကနမိတ်ဝိခွန်ပြည့်ရင်ပြောတာပါဆိုတော့တချို့တချို့ယောဂီများကတော့လေကိုပဲဆုစက်ပြီးရှုနေတော့ဘာကောင်မှမလုပ်မဆိုင်တဲ့အတွက်တဖြည်းဖြည်းလေလေးကနေပြီးတော့နမိတ်အစဉ်ကြောင်းသွားတာကိုသူတို့သိကြတယ်နှကောင်းလည်းကမိဘဒန်လေးပုံကရံကျက်တို့အတန်းလေးကလေးထွက်ထွက်နေတာကိုသူတို့တွေ့တယ်အဲဒီလိုတွေ့လိုက်တဲ့အချိန်ကမှလေကိုပေါ်သက်မှမထင်ခန့်တတ်တဲ့သဘောရှိခြင်းကြောင့်နမိတ်ကိုမကြည့်သေးပဲမူလရှင်မြတ်ဖြစ်တဲ့ဝိလိတွက်လေးကိုပဲသုဆက်ပြီးရှုခဲ့မယ်ဆိုရင်လေနဲ့နမိတ်နဲ့တသားတည်းဖြစ်သွားတတ်ပါရဲ့အဲဒီလိုလေနဲ့နမိတ်နဲ့တသားတည်းဖြစ်သွားပြီဆိုရင်တော့လေဒီပင်နမိတ်နမိတ်ပင်ပင်လေဖြစ်ပြီဆိုလို့ရှိရင်တော့ဒုက္ခကနမိတ်ကလည်းခံကြီးဆိုရင်တော့စိတ်ဒီအလိုလိုနမိတ်မှာပြည့်ပြီးကပ်နေတတ်တယ်ကပ်နေတတ်တဲ့အတွက်ဒုက္ခမှာဒုက္ခကဒီနမိတ်ကိုပဲစိုက်ပြီးရှုဖို့လိုတယ်နမိတ်ကိုစိုက်ရှုနေပြီဆိုလို့ရှိရင်တော့လေကိုပြန်မကြည့်ပါနဲ့အကယ်၍ဤနမိတ်မှာစိတ်ကကပ်မသွားဘူးလေမှာပဲစိတ်ကကပ်နေတယ်ဆိုရင်ပေါ့နမိတ်ကလည်းခိုင်းနေပြီဆိုရင်လည်းနမိတ်ကိုကြောင်းပြီးတော့စိတ်ကကပ်ပြီပါကပ်ကြည့်လိုက်တဲ့အချိန်ကမှနမိတ်ပေါ်မှာဘာဝနာစိတ်ကတဏှာဤတဏှာဤဆက်ဖြစ်ဖြစ်ဉာဏ်ဝဆကပ်ပြီးပြီးလာပြီဆိုရင်တော့ထိုအချိန်ကမှဒီကိုရောစိတ်ကနေပြီးတော့ဘာဝန်ဆိုင်ချက်တို့ဆွဆွဖြူနေတဲ့အချိန်တွေခူးသွားမယ်ဘာဝန်ဆိုင်ချက်တို့ဆွဆွဖြူနေတဲ့နမိတ်ကိုတော့ဥက္ကဟနမိတ်လို့ခေါ်ပါတယ်မိဘယောင်ခဲ့တဲ့မြင့်တတ်တဲ့ပြနေတဲ့နမိတ်ကိုတော့ပရိက္ခမနမိတ်လို့ခေါ်တယ်။ပရိက္ခမနမိတ်ကနေဥက္ကနမိတ်အစဉ်အဖြစ်ကုသပြီဆိုလို့ရှိရင်တော့ထိုဆွဆွဖြူနေတဲ့နမိတ်မှာဒါကအဖြူရောပဲဒါကအဝါရောပဲဒါကအနီရောပဲစသဖြင့်သွားတာနှလုံးမသွင်းနဲ့နော်။ဒီနေရာမှာသူကအကြောင်းအစဉ်ကိုလည်းနှလုံးမသွင်းပါနဲ့ သဘာဝလက္ခဏာသံမြင်ရလက္ခဏာတွေကိုလည်းနှလုံးမသွင်းပါနဲ့ဆိုပြီးတော့ဝိတ္တုကြီးမြတ်အထင်ကရကတတိပေးထားပါလေ။ဘာကြံလေးပြောချောပါယုံကြည်ပါလိမူရင်းထောက်ခြင်းဆိုတဲ့မူရင်းထောက်ခြင်းဆိုတဲ့တဏှိလေးပါတို့ရဲ့သဘာဝလက္ခဏာတွေကိုလည်းတော့နှလုံးမသွင်းနဲ့ဝိညာဉ်ဖြစ်ပြအနိစ္စထွက်လေဖြစ်ပြအနိစ္စဆိုပြီးဒီလိုသံမြင်ရလက္ခဏာကိုလည်းတော့ပြီးနှလုံးမသွင်းနဲ့အရောအစင်းတွေကိုလည်းတော့ပြီးနှလုံးမသွင်းပါနဲ့ဘာကုသနှလုံးသွင်းရမလဲဒီနမိတ်ကိုဝိညာဉ်ထွက်လေဆိုတဲ့အမှတ်တင်ညာနဲ့သာနှလုံးသွင်းနေပါနောက်တနည်းပြောမယ်ဆိုလို့ရှိရင်တော့ယင်ဖြစ်နေတဲ့ဖံခွဲထဲမှာရောက်ခဲလေးနှလုံးကိုထည့်ပြီးတော့နှိမ့်ထားလိုက်တယ်လို့ပဲယင်ဖြစ်တဲ့နေ့ယင်ဖြစ်တဲ့ဖံခွဲနဲ့တူနေတဲ့ဒီနမိတ်ထဲမှာရောက်ခဲနဲ့တူနေတဲ့စိတ်ကလေးကိုနှိမ့်တန်ထားလိုက်ပါဘာမှမဆန်းစစ်နဲ့ဘာမှမဝေဖန်နဲ့ရှင်ကလာဝါဒနိဒရာပြာဒရာလို့လည်းမဆန်းစစ်နဲ့ဘလောက်ကြီးတယ်ဘလောက်သေးတယ်လည်းမဆန်းစစ်နဲ့ဘလောက်ရှည်တယ်ဘလောက်ကျိုးတယ်လည်းမဆန်းစစ်နဲ့ဝင်လေထွက်လေဝင်လေထွက်လေကိုအာယုံ